မြန်မာတက္ကရာ1329ခုနှစ်တစောင်းမုံလာပြည့်ကျော်9ရက်နေ့ခရစ်တက္ကရာ2019ခုနှစ်နိုဝင်ဘာလ26ရက်နေ့ပေါ့ကြာနေ့မှာအမေရိကနိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မုံဘေးမြို့ ဓမ္မနန္ဒဝိဟာရကျောင်းတိုင်ကြီးမှာဓမ္မနန္ဒဝိဟာရကျောင်းတိုင်ကြီးဤနိုင်ကဆရာတော်ဘုရားကြီးမြတ်ဦးထေရထားယူခြင်းပါပြုလုပ်အပ်တဲ့မဂ္ဂဝိပဿနာဒိဋ္ဌာန်တရားစကားပွဲမှာကနေ့ပဋိစ္စသမုပ္ပါဒရားတော်မြတ်ဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကိုရမြတ်ကြီးလက်ထက်တော်ခါကာလအတုံးမှာ ဘုရားရှိခိုးမြတ်ကြီးတာဝတိပြုမှုစဉ်တုန်းကျောင်းတော်မှာသတင်းထုတ်တော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်ရင်းကတရားလာရောက်နာယူကြတယ်တရားနာပရိသတ်အပေါင်းတို့ကောင်းတို့သည်နာဂတရားနာညာငါခန္ဓာဆိုင်လို့သောတာပတ္တိမညာသက္ကရာဂမိမညာအနာဂမိမညာအရဟတမညာများအတိအသေးရရှိသွားကြသည်လို့ယနေ့လည်းပဲအလုံးသောတရားနာပရိသတ်အပေါင်းတို့ကောင်းတို့သည်နာဂတရားနာညာငါခန္ဓာဆိုင်လို့ သောတာပတ္တိမညံမြရနိုင်ကြပါစေသကရာဂမိမညံမြရနိုင်ကြပါစေအရဟတမညံမြရနိုင်ကြပါစေလို့ဆန္ဒပြုခြင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်စီစဉ်ကိုစတင်မှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကိုရမြတ်ကြီးသည်ဘောရိမေနရှုပလင်မှာ သဗ္ဗညုတဉာဏ်တော်ကြီးရဖို့ရအတွက်မညာပုညာနိဗ္ဗာန်ချမ်းသာရဖို့ရအတွက်တရားနှလုံးသွင်းတဲ့အချိန်မှာဒီပရိစ္ဆသမုပ္ပါဒတရားတော်ကိုဆင်ခြင်ပြီးတော့ယုဒ္ဓမနန္ဒမတို့ရဲ့သဘာဝအကြောင်းကျဆက်သွယ်တဲ့သဘာဝဖြစ်သဘောပြက်သဘောတွေကိုရှုမှတ်သုံးသပ်ပြီးတော့ ပညာပုညာနိဗ္ဗာန်ချမ်းသာရတော်မူခဲ့ပါတယ်အဲ့တော့ဘုန်းကြီးတို့ပရိသတ်တွေလည်းပဲယနေ့ပရိသတ်သမုပ္ပါဒတရားတော်ကိုလေ့လာတဲ့နေရာမှာညာတပရိညာသဘောမျိုးနဲ့ပရိယအတိမျိုးနဲ့လေ့လာလို့လည်းရတယ်တိရဏပရိညာဖြစ်အောင်ကြိုးစားမယ်ဆိုရင်လည်းဒီပရိသတ်သမုပ္ပါဒတရားကပဲအထောက်အကူပြုပါလိမ့်မယ် ဒီပရိသတ်သမုပ္ပါကိုကြည့်လိုက်မယ်ဆိုရင်ကာလ၃မျိုးရှိတယ်အတိတ်ကာလရယ်ပစ္စုပန်ကာလရယ်အနာဂတ်ကာလရယ်ကာလ၃မျိုးရှိတယ်အတိတ်ကာလကလွန်ခဲ့ပြီလွန်ခဲ့ပြီတဲ့ကာလကိုကြည့်စရာမလိုဘူးကြည့်စရာမလိုဘူးဆိုတာဝိပဿနာဉာဏ်နဲ့ကြည့်ဖို့မလိုဘူးဒါပေမဲ့သင်္ကန်းစာယူဖို့တော့အတိတ်ကိုကြည့်ရမှာပေါ့ အဋ္ဌကာလတုန်းကအဝိဇ္ဇာသင်္ခါရတရားတို့ကြောင့်ပြစ္ဆုတ်ပန်ပါခန္ဓာ၅ပါးဒုက္ခသစ္စာရတယ်ဆိုတာကိုဒါကိုသင်္ကန်းစာယူသိအနေနဲ့ကြည့်ပြရပါမယ်အဋ္ဌကာလကသစ္စာမသိခဲ့လို့ဒီဘဝမှာဒုက္ခသစ္စာရတယ်ဒီဘဝမှာသာသစ္စာမသိရင်နောက်ဘဝလည်းဒုက္ခသစ္စာပြန်ရအောင်ပါပဲဒါကြောင့်ဒီဘဝမှာသစ္စာသိတဲ့အတိယောက် ကျိုးစားဖို့လိုတယ်ဆိုတဲ့သင်္ကန်းစာယူတတ်ကိုယ်ကမှာကြံရှိနေတဲ့အချိန်ကလေးကိုဘယ်လိုဖြတ်သန်းရမယ်ဆိုတဲ့ဘယ်လိုအချိန်ကုန်ရမယ်ဆိုတဲ့သဘောကိုလည်းပဲသဘောပေါက်မှာဖြစ်ပါတယ်အဲဒါကြောင့်မလို့ဒိတ်ကာလကိုပြန်ပြီးတော့သုံးသပ်ခြင်းသည်သင်္ကန်းစာယူဖို့ အနာဂတ်ကာလကိုပြထားတယ်အနာဂတ်ကာလမှာဇာတိရှိတယ်သရမရဏရှိတယ်သူတို့ရဲ့ကျိုးဆက်တွေအနေနဲ့ပုဂ္ဂိုလ်တိုင်းရဲ့တဏ္ဍာမှာမရှိပေမဲ့လို့လည်းပဲအတ္တမှာပုဂ္ဂိုလ်များရဲ့တဏ္ဍာမှာတော့ရှိနိုင်တဲ့တောကပရိဒေဝဒုက္ခဒေါမနတ္တဥပါယတ္တတရားငါးမျိုး အဲ့ဒီတရား၅မျိုးသည်ပဋိစ္စသမုပ္ပါဒ်အင်္ဂါဓမ္မထက်မထားဘူး။ဘာဖြစ်လို့ထက်မထားသလဲမေးရင်ပုဂ္ဂိုလ်တိုင်းမှာမရတော့။ပုဂ္ဂိုလ်တိုင်းမှာမရတော့။ဟုတ်တယ်မလား။ပါကပရိဒီဝစားတဲ့တရား၅မျိုးဘယ်ပုဂ္ဂိုလ်မှသာရလဲဆိုတော့ကာမံပုရုဇေမှာရတယ်သောတာပန်ရတယ်တက္ကရာကံရတယ်။အနာဂတ်မှာမရှိဘူး။ယဟန္တာမှာမရှိဘူးအနာဂတ်နဲ့ယဟန္တာမှာဘာဖြစ်လို့တောကစတဲ့တရားတွေမရှိတယ်လဲမေးရင်ဒေါသမရှိဘူးဒီတော့တောကစတဲ့တရား၅မျိုးဖြစ်တာဒီဘာကြောင့်ဖြစ်ဒေါသရှိလို့ဖြစ်တယ်ဒေါသမရှိရင်တောကမရှိဘူးဒါကြောင့်ပုဂ္ဂိုလ်တိုင်းမှာသူတို့မဖြစ်ဘူးဒေါသရှိတဲ့ပုဂ္ဂိုလ်များမှသာရှိတယ်အဘုရဇေပုဂ္ဂိုလ်တော်မှာတချို့တချို့ပုရုဇေပုဂ္ဂိုလ်တွေကြတော့ဇာပင်ရှင်ရထားတဲ့ပုရုဇေများဆိုရင်ဒေါသတရားကိုခိတ္တခဏခွာထားတယ်ဒေါသမဖြစ်အောင်ထိန်းနိုင်တာအဲဒီလိုပုဂ္ဂိုလ်မျိုးတွေလည်းပဲတောကပရိဒီဝမဖြစ်ဘူးအဲ့တော့ဇာပင်ရှင်ရတဲ့ပုဂ္ဂိုလ်မှာတပါးအနာဂတ်ယဟန္တာမှာတပါးကျန်တဲ့ပုဂ္ဂိုလ်တွေကတော့တောကပရိဒီဝမဖြစ်တဲ့ပုဂ္ဂိုလ်ဆိုတာမရှိဘူးအဲ့ဒီတော့အင်္ဂါအနေနဲ့ပြမထားခြင်းသည်ဘာဖြစ်လို့ပြမထားတာလဲပုဂ္ဂိုလ်တိုင်းမှာမဖြစ်လို့ပုဂ္ဂိုလ်တိုင်းမှာမဖြစ်လို့ဘုန်းတော်ပရိသတ်တွေကမဖြစ်တဲ့ပုဂ္ဂိုလ်ဘက်ကလားဖြစ်တဲ့ပုဂ္ဂိုလ်ဘက်ကလားအဲ့ဒီတော့ဆိုတော့ဘုန်းတော်ပရိသတ်တွေအနေနဲ့ဆိုရင်ဇာတိဇရာမရဏတောကပရိဒီဝဒုက္ခဒေါမနတဥပါယတအဲ့ဒီအချိန်မှန်တာပေါ့ဟုတ်လားဒီတော့မှမပါလို့တော့မဆိုင်ဘူးလို့မထင်နဲ့ဘယ်လိုတွေနဲ့မဆိုင်တာလဲအနာဂံယဟန္တာတို့နဲ့မဆိုင်တာအပင်ကြီးဇာပင်ကြီးရတဲ့ပုံကိုယ်တွေနဲ့မဆိုင်ဘူးမိမိတို့နဲ့ကြတော့မဆိုင်ဘူးလားဆိုင်အဲ့ဒါကြောင့်ဇာတိဖြစ်ရင်ဘာတွေဖြစ်မယ်ဇရာဖြစ်မယ်မရဏဖြစ်မယ်သောကပရိဒေဝဒုက္ခဒေါမနတဥပါယတဒါတွေဖြစ်ဇာတိဖြစ်ရင်ဓာတိဖြစ်မယ်။ဇာတိမဖြစ်ရင်ဓာတိဖြစ်ပါမလား။အဲ့ဒါသင်္ကန်းစာယူဖို့ပဲ။အနာဂတ်မှာဇာတိရခဲ့တော့နောက်ဆက်တွဲပါရရမှာလဲ။ဇရာမရဏတောကပရိဒေဝဒုက္ခဒေါမနတဥပါယတဒီတရားတွေရအောင်မယ်။အဲဇာတိမရရင်ဒီတရားတွေမရတော့ဘူး။ဒီလိုဆိုတော့ကိုယ်အနာဂတ်ရှောင်လာရမယ်ခရီးမှာ။တောကပရိဒေဝတရားတွေနဲ့ဆက်လက်ပြီးတော့မကြုံတွေ့ကြမှာဘူးဆိုရင်ဘာမဖြစ်အောင်လုပ်ရမှာလဲဇာတိမဖြစ်အောင်လို့ဇာတိသာဖြစ်ခဲ့သောသောကပရိဒီဝါစတဲ့တရားတွေနေပါမလားမနေဘူးရကြရမှာအဲဒါကြောင့်အနာဂတ်အတွက်ကျွတ်တဲ့ပြင်ဆင်သည့်အနေဖြင့်အနာဂတ်မှာရလက်တဲ့တရားတွေဖြစ်လက်တဲ့တရားတွေကိုသဘောပေါက်အောင်ကြည့်ထားသဘောပေါက်ထားရင်ဩတို့ဒီနေ့အနာဂတ်မှာဇာတိသာရရင်ဒီတရားတွေရမှာပါအဲ့ဒီတော့ဟောဒီတရားတွေမရအောင်တို့ဇာတိမရအောင်ကြိုးစားကြမယ်ဆိုတဲ့ကောက်ချက်ကလေးတွေရသွားတော့ပေါ့တကယ်တမ်းဝိပဿနာဖြစ်အောင်ကျင့်ရမှာကတော့ဘယ်နေရာမှာကျင့်ရမှာလဲပိစ္ဆုတ်ပါဘယ်နေရာလဲပိစ္ဆုတ်ဘာမှာကျင့်ရမှာအဲ့ဒါပိစ္ဆုတ်ပါတရားဘယ်နှမျိုးရှိလဲ၈မျိုးအတိတ်က၂မျိုးအနာဂတ်က၂မျိုးပိစ္ဆုတ်ပါက၈မျိုးပိစ္ဆုတ်ပါတရား၈မျိုးကဘယ်လိုတွေတော့ဝိညာဉ်နာယောသလယရဏဖသဝေဒနာတဏဥပါဒံကာမဘဝပိစ္ဆုတ်ပါပရိစ္ဆသမုပ္ပါဒ်တရားဘယ်နှပါးလဲ၈ပါးရှိတယ်၈ပါးရှိတယ်နော်ပိစ္ဆုတ်ပါပရိစ္ဆသမုပ္ပါဒ်တရား၈ပါးရှိတယ်အဲ့ဒါယေရီကြီးကြည့်ရမှာကဒီ၈ပါးပဲအတိတ်ကာလကိုလည်းအယေရီကြီးကြည့်စမလို့ဘူးအနာဂတ်ကာလကိုလည်းတရေရည်ကြီးကြည့်စမလို့ဘူးအရေရည်ကြီးကြည့်ရမှာကဒီ၈ပါးပဲအဲဒီ၈ပါးကဘယ်ချိန်ကနေစဖြစ်တော့လို့မေးရင်ပရိသတ်တွေကနေစဖြစ်တယ်ဘယ်ချိန်ထိဖြစ်နေမှာလဲသေတဲ့အထိဖြစ်နေမှာအဲ့တော့သရမရဏကအနာဂတ်မှာပြန်ထားပြီမဲ့ပိစ္ဆောဘမှာသရမရဏမရှိဘူးလို့မထင်နဲ့ဒီလိုမလားအဲ့တော့သရမရဏသည်အနာဂတ်မှာပြန်ထားပြီပြန်ထားကြတော့လည်းပဲပိစ္ဆောဘမှာသရမရဏမရှိဘူးလားရှိဩရာတိဇရာတေရာတိ မရဏဒါကပညာအနေနဲ့ပြောတာပရိစ္ဆသမုပ္ပါဒ်ပရမအနေနဲ့ပြောမယ်ဆိုလို့ရှိရင်ဇာတိဆိုတာပါလေဘာတွေဖြစ်တော့ခန္ဓာ၅ပါးဖြစ်တယ်ဘလူတွေဖြစ်တော့ဝိညာဉ်နာယုတ်တလယရဏဖသဝေရဏအဲ့ဒီတရားတွေဖြစ်တာဒီပါလေဇာတိဟုတ်ပြီအဲ့ဒီတရားတွေပြတ်သွားတာပါလေမရဏဟုတ်ပြီမပြတ်ခင်တည်နေတာကဇရာဟုတ်ပြီအဲ့ဒီတော့ဇာတိဇရာမရဏဒီနာကမှာပြထားပြီမဲ့ပိဿောပံမှာကောမရှိဘူးလားရှိဘယ်ကွာထမှာနေကွာထမှာရှိတယ်နေကွာထမှာတရားပြထားတာကဘယ်လိုတော့ဝိညာဏဉာဏ်ယောအလရဏဖတ်တာဝေရဏရာသိလို့ယူလိုက်တာကဇာတိဇရာမရဏပေါင်းတော့တရားဘယ်နှပါလဲ9ပါးပေါ့9ပါးပေါ့ပိဿောပံဘဝမှာရှိတာကနဗ္ဗနိဘဝမှာရှိတာက9ပါးဇာတိနဲ့သရမရဏထည့်ရင်9ပါးဒီလိုမဟုတ်လားဒီတော့ဥပမတိဘဝကဘယ်ကရောက်လာတာတုံးလို့ဆိုရင်ဘယ်ကရောက်ဩဘယ်လိုကြားဘူးတော့ဓမ္မကြီးဟမ်နတ်သားတွေဟမ်ဘယ်နဲ့အကမိုင်းတွေဘလို့ကြားဘူးတော့ဥပပပဋိသင်္ဍီနဲ့ဥပပတ္တိဘဝနဲ့မတူဘူးနော်ဟုတ်လားအေးချမ်းမှတ်နော်ပဋိသင်္ဍီလေးမျိုးရမှာဥပပပဋိသင်္ဍီဆိုတာရှိတယ်ဥပပပဋိသင်္ဍီဆိုတာဘဝကနေဖြစ်တယ်ဥပမာအဖြစ်ပဲပုံကိုယ်လေးလဲနတ်တို့အဲငရဲတို့ပြိတ္တာလို့ပေါ့နော်။နတ်တို့မြမတို့ငရဲတို့ပြိတ္တာလို့မိခင်ရဝမနေစရာလို့လား။တစားတစားကြီးထွားတာဟုတ်လား။ဘယ်လိုဖြစ်လဲဘွားဆိုဖြစ်တာ။သေတဲ့အထိဒီပုံစံပဲ။ဖြစ်လာတဲ့ကသေတဲ့အထိဒီပုံစံပဲ။အဲဒီလိုခန္ဓာကိုအပြည့်အစုံနဲ့ဘွားကနေဖြစ်တာဒီဘာပရိသတ်တွေလဲ။ဥပပတ်ပဋိသင်္ဍီ။ဒါကပရိသတ်တွေကိုပြောတာ။အခုကဘာလဲ။ဥပပတ္တိဘဝဥပပတ္တိဘဝဟုတ်လားဥပပ္ပတ္တိဘဝဥပပ္ပတ္တိဘဝဆိုတာကနော်ဘဝတစ်ခုမှာကပ်ပြီးတော့ဖြစ်တာကိုပြောတယ်ဘဝတစ်ခုမှာကပ်ပြီးတော့ဖြစ်တာသည်ဥပပ္ပတ္တိဘဝအရိပ္ပယချင်းကတော့အတူတူပါပဲလေဥပပ္ပပရိသန်တွေကလည်းဘဝတစ်ခုမှာကပ်ပြီးတော့ပရိသန်တွေဖြစ်သွားတာဥပပ္ပတ္တိပရိသန်တွေဒါပေမဲ့သူကဥပပ္ပတ္တိပရိသန်တွေလို့မခေါ်ဘူးဩပပါတိကပရိသန်တွေလို့ခေါ်တယ်စကလုံးนี่မတူတတ်ဘူးပရိသန်တွေကပါလဲဩပပါတိကပရိသန်တွေအဲလူတွေကနှုတ်ကြိုးနေတာကဥပပပရိသန်တွေလို့နှုတ်ကြိုးနေတယ်မဟုတ်ဘူးဘယ်လိုရေးရမှာလဲဩပပါတိကပရိသန်တွေဩပပါတိကအဲပရိသန်တွေလေးပြောနေနည်းနည်းလေးပြန်ပြောလိုက်ပါဟုတ်လားအတ္တဇပရိသန်တွေဆိုတာเนาะကြက်တို့ငှက်တို့လို့ဥက္ကဋ္ဌဖြစ်တယ်အဲ့ဒါအတ္တဇပရိသန်တွေနာကြီးနဲ့တိုင်းကောင်းနဲ့ဆက်အန္တဇပရိသန္တိဇလာဘူးဇဇလာဘူးဘူးပရိချက်ဇလာဘူးဇဇာခွဲဇလာဘူးဇပရိသန္တိဆိုတာလူတို့နွားတို့ခွေးတို့လို့မိခင်ရဲ့ဝမ်းမှာပရိသန္တိဖြစ်တယ်တန်တိဒဇပရိသန္တိဆိုတာကပိုလောင်လန်းတို့လို့အညီဟောက်ကနေပြီးတော့အင်းဆက်တို့နော်ဆဲတို့ဒီလိုပရိသတ်တွေပြောဒါပေမဲ့ဆဲကိုယနေ့တတ္တဝါထဲမှာထဲတဲ့မထဲတဲ့ဆိုတာနဲ့ပတ်သက်လို့ဆုံးဖြတ်လို့မရသေးပါဘူးဆဲတော့ထားလိုက်ပါနော်အဲ့တော့အကောင်လေးတွေဖြစ်တယ်အညီဟောက်ကနေပြီးတော့ဖြစ်လာတာဒါသံသေတ္တဇပရိသတ်တွေနတ်တို့ဂျမားတို့ငရဲတို့ပြိတ္တာတို့ဘောဘောကကြားလာတယ်လို့မျိုးဘွားဆိုပေါ်လာတာအဲ့ဒါကပါလေဩပပါတိကပရိသန္တိဩပပါတိကပရိသန္တိအဲ့ဒါဒီဘယ်နေရာမှာတော့မေးတော့သင်္ခါရပစ္စယဝိညာဏအဲ့ဒီနေရာမှာကာမဘဝပစ္စယဇာတိအဲ့ဒီနေရာမှာရှိတယ်ဟုတ်ပြီဒီတော့ဇာတိနေရာမှာဩပပါတိကပရိသန္တိကရှိပြီးနေပြီဒီတော့ဥပပါတိဘွားကဘယ်လိုဟာတော့ဥပပ္ပတ္တိဘဝဆိုတာကဘ ဘဝတစ်ခုမှာပရမဆုံးကပ်ပြီးတော့ဖြစ်လာတာအဲ့ဒါအပပတ္တိဘဝပရမဆုံးကပ်ဖြစ်လာတာဆိုတော့အခုနပရိသတ်နေ၄မျိုးလုံးနဲ့ဆိုင်တယ်လို့မှတ်ပေါ့ဟုတ်လားပရိသတ်နေ၄မျိုးလုံးနဲ့ဆိုင်တယ်ဆိုတော့30ဘောင်အကုန်လုံးနဲ့ဆိုင်တယ်ပေါ့30ဘောင်အကုန်လုံးဘဝတစ်ခုမှာပရမဆုံးဖြစ်လာတာဒီဘာလဲဥပပတ္တိဘဝဒါတော့ဇာတိကလည်းဖြစ်တာဥပပတ္တိဘဝကလည်းဖြစ်တယ်။ဘာကွာတယ်လို့မေးရင်ဥပပတ္တိဘဝဖြစ်တာကပထမဆုံးဖြစ်တဲ့အခိုက်အတန့်လေးပဲယူတယ်။ပထမဆုံးဖြစ်တဲ့အခိုက်အတန့်လေးပဲယူတယ်။အဲ့ဒါဥပပတ္တိဘဝ။ဇာတိကြတော့ဘယ်လိုဖြစ်တာလဲ။တသလုံးဖြစ်သွားတယ်။ပရိသန္ဓေကနေပြီးတော့နောက်ဆုံးသုတိအထိတသလုံးဖြစ်သွားတယ်။အခုလောလောဆယ်လည်းယုတ်နေတယ်မဖြူဘူးလားဖြစ်အဲ့ဒါဇာတိလောက်ပပ္ပတိဘဝအခုဖြစ်တာဒီဇာတိဟုတ်ပြီမနေ့ကလည်းယုတ်နေတယ်မဖြူဘူးလားဖြစ်လားဖြစ်တာဒီပါလဲဇာတိတည်တဲ့အထိယုတ်နေတယ်မဖြူဘူးလားဖြစ်လားဖြစ်တာဒီပါလဲအဲ့ဒါလောကမှာဟောရတာအဖြစ်ပရိသတ်နေနေတာကိုဇာတိမွေးတာကိုဇာတိလို့ပြောပေမဲ့တကယ်တမ်းကျတော့ဇာတိစရာဒီရုပ်တွေနာမ်တွေဖြစ်တိုင်းဖြစ်တိုင်းဇာတိအခုဖြစ်နေတာလဲဇာတိမနေ့ကဖြစ်တော့လဲဇာတိတည်တဲ့ဒီဇာတိရုပ်တွေနာမ်တွေဖြစ်တိုင်းဖြစ်တိုင်းဒီဇာတိရုပ်တွေနာမ်တွေပြတ်တိုင်းပြတ်တိုင်းဒီမရဏဒါကြောင့်မလို့နှစ်ပိုင်းနှစ်ခွဲမှာရှိတဲ့တရားအလုံးဒီဇာတိလည်းဟုတ်တယ်ဇရာလည်းဟုတ်တယ်မရဏလည်းဟုတ်တယ်နော်ဥပပတ္တိဘဝကြတော့အကုန်လုံးနဲ့မဆိုင်ဘူးပထမဆုံးဖြစ်တဲ့ရုပ်နာမ်ဘဝတစ်ခုမှာပရမအဆုံးဖြစ်တဲ့ယုံတဲ့နံပရမအဆုံးဖြစ်တာ။နောက်ဖြစ်တာတည်းနဲ့မဆိုင်ဘူး။အခုဘုန်းကြီးတို့ပရိသတ်နေဘုန်းကြီးတို့ပရိသတ်တွေရဲ့တဏ္ဍာမှာဥပပတ္တိဘဝရှိသလားမရှိဘူးလား။အခုဥပပတ္တိဘဝရှိသလား။အခုရှိသလား။ဇာတိရှိတယ်။ဟောအဲ့ဒီလိုမှပေါ့နော်။အခုလောလောဆယ်ဇာတိတွေဖြစ်နေသလား။ဥပပတ္တိဘဝဖြစ်နေသလား။ဖြစ်ဘူး။ဥပပတ္တိဘဝကတသက်မှာတစ်ချိန်ပဲဖြစ်တယ်။ဘယ်ချိန်မှာဖြစ်လဲ?ပထမဆုံးပရိသတ်နေနေတဲ့အချိန်မှာဖြစ်တယ်။အဲ့ဒါဘဝပါတိဘဝ။ဇာတိကြတော့ဘယ်လိုဖြစ်လဲ?တဘဝလုံးမှာဖြစ်တယ်။ပရိသတ်နေကနေတည်တဲ့အထိတဘဝလုံးမှာဖြစ်ပါတယ်ဇာတိ။အဲ့ဒါဥပပါတိဘဝသည်ဇာတိနဲ့တဘဝချင်းတော့တူတယ်။ဒါပေမဲ့ဇာတိကတဘဝလုံးနဲ့ဆိုင်တယ်။ဥပပါတိဘဝကတဘဝလုံးနဲ့မဆိုင်ဘူး။ဒါကြောင့်မလို့ဇာတိကိုပဲတရားဝင်စရင်ထုတ်ပြထားတာ။ဥပပါတိဘဝကတရားဝင်စရင်ထုတ်ပြထားတာမရှိဘူး။ဒါဖြစ်ရင်တရားဝင်စင်ထုတ်ပြရတာမရှိဘဲနဲ့ဘာဖြစ်လို့ရောက်လာသလဲမေးတော့သူကဘဝဆိုတဲ့တရားတွေကခွဲထွက်လာတယ်။ဘဝဆိုတာကမြတ်စွာဘုရားဟောတော့ကဘယ်လိုဟောလဲ?ဥပါရဏပစ္စယဘဝ။ဘာလဲ?ဥပါရဏပစ္စယဘဝ။ဘဝဆိုတာဘာလဲ?ဘဝ။ဘဝ။အဲ့ဒီဘဝသည်နှစ်မျိုးရှိတယ်။ကာမဘဝ၊ဥပပတ္တိဘဝ။နံပါတ်3ခွဲ့ထက်မှာကာမဘဝနံပါတ်4ခွဲ့ထက်မှာဥပပတ္တိဘဝမတူဘူးเนาะနံပါတ်3ခွဲ့ကဘာလဲကာမဘဝနံပါတ်4ခွဲ့ကဥပပတ္တိဘဝအဲ့ဒီနှစ်ခုပေါင်းလိုက်ရင်ဘာလဲဘဝအဲ့ဒီနှစ်ခုပေါင်းလိုက်ရင်ဘဝခွဲလိုက်ရင်ကာမဘဝနဲ့ဥပပတ္တိဘဝပေါင်းလိုက်ရင်ဘဝမြတ်စွာဘုရားကဒီနှစ်ခုပေါင်းပြီးတော့ဘယ်လိုဟောတာလဲဘဝလို့ပြောတာဒါပေမဲ့ဘာဖြစ်လို့အခုဖွဲတယ်လဲဘာဖြစ်လို့ဖွဲတယ်လဲဆိုတော့မြတ်စွာဘုရားကတော့ရိုးရိုးဟောတော့တယ်အခုကဘုန်းကြီးတို့ပရိသတ်တွေကိုအကြောင်းနဲ့အကျိုးနဲ့သဗ္ဗရိယသစ္စာနဲ့ဒုက္ခသစ္စာနဲ့ဒီလိုခွဲပေးနေတာကိုအဲဒီလိုခွဲပေးနေတဲ့အခါကျတော့ဘဝကကာမဘဝသည်အကြောင်းဥပပါတိဘဝသည်အကျိုးဟောအကြောင်းအကျိုးမတူဘူးအကြောင်းကျိုးမတူဘူးနော်ဘဝချင်းတူပေမဲ့ဘာချင်းမတူလဲကာမဘဝကပါလဲဥပပါတိဘဝကနောက်တနည်းကာမဘဝကဘာသစ္စာလဲဥပပါတိဘဝကအဲဖြစ်တာဆိုတော့ဒုက္ခသစ္စာကာမဘဝကအကြောင်းဆိုတော့သမုဒယသစ္စာသစ္စာချင်းလည်းမတူလို့ဟောသစ္စာအနေနဲ့ခွဲကြည့်လိုက်တော့တဏှာစီရောက်ပါလေအကြောင်းကျိုးခွဲလိုက်တော့လည်းတဏှာစီရောက်ပါလေဒါကြောင့်မလို့ဆက်ဝိုင်းထဲမှာနှစ်နေရာခွဲရည်တာလားမြတ်စွာဘုရားဟောတော့ကတော့ဘဝဟဘဝပဲရိုးရိုးတန်တန်ဘဝလို့ပြောရင်နှစ်မျိုးလုံးပါတယ် အကြောင်းကျိုးခွာလာရင်တမျိုးစီဖြစ်သွားပြီသစ္စာတွေလည်းခွာလာရင်လည်းတမျိုးစီဖြစ်သွားပြီနော်အဲ့ဒါကြောင့်မလို့ကမ္မဘဝဆိုတဲ့နေရာလေးမှာတဏှာတို့ဥပါဒတို့ကဝိုင်းထားတယ်တဏှာကိုဝိုင်းထားတယ်ဝိုင်းထားပြီးတော့ဘယ်နဲ့သွားပေါင်းလဲအဝိဇ္ဇာနဲ့သွားပေါင်းတယ်ဘာဝတ်အနေနဲ့ပေါင်းတာလဲကိရိတာဝတ်အနေနဲ့ပေါင်းတယ်ဟုတ်ပြီအပေါ်မှာကိရိတာဝတ်လို့ဇလုံးလေးရှိတယ်အဲ့ဒီကနေကြိုးလေးဆွဲထားတယ်အဝိဇ္ဇာအဝိဇ္ဇာကနေအောင်ရောက်လာတယ်တဏှာဥပါဒအကောင်လုံးကအတူတူပဲကိလေသာဖြစ်နေအလုံးသွားတူနေတယ်ဒါကြောင့်အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒရဲ့အကောင်လုံးဝိုင်းပြီးတော့ပြထားတယ်ဩကမ္မဘဝကြတော့သူကဘယ်လမ်းကြောင်းလာတာလဲကမ္မဘဝလမ်းကြောင်းလာတာကမ္မဘဝအပေါ်မှာရှိတယ်အဲ့ဒီကနေဆွဲလာတယ်ဘယ်ရောက်လာမလဲသင်္ခါရသင်္ခါရကနေဘယ်ရောက်မလဲကမ္မဘဝဟုတ်ပြီသင်္ခါရနဲ့ကမ္မဘဝရောက်တယ်။အဲဒီလိုကမ္မဘဝရောက်လာတဲ့အခါတော့သင်္ခါရမှာအပြည့်ဝိုင်းထားတယ်။အပြည့်ယူ။ကမ္မဘဝကျတော့ဘာဖြစ်လို့အပြည့်မဝိုင်းမနဲ့ဟာထားတယ်လဲမေးရင်ကမ္မဝိုင်းထားလိုက်မယ်ဆိုဒီနေရာမှာကမ္မဘဝပဲရှိတယ်ဆိုတဲ့အဓိပ္ပာယ်ရောက်သွားလိမ့်မယ်။ဟုတ်တယ်မဟုတ်လား။တကယ်လို့သာပြည့်ဝိုင်းထားရင်လေ။လိုချင်တာကကမ္မဘဝပဲလိုချင်တယ်ဥပပါတိဘဝမလိုချင်ဘူး။သင်္ခါရနဲ့တူတာသည်ကမ္မဘဝကတူတာလားဥပပါတိဘဝကတူတာလားဥပပါတိဘဝကဘာနဲ့သွားတူလဲဇာတိနဲ့သွားတူဥပပါတိဘဝကကာမဘဝကဒီလိုဖြစ်တာကိုသူကနော်ဘဝတော်ဘဝပဲဒါပေမဲ့သဘာဝဘဝကနှစ်မျိုးအဲ့ဒီနှစ်မျိုးထဲမှာလဲကာမဘဝကသင်္ခါရနဲ့တူတယ်ဥပပါတိဘဝကဇာတိနဲ့သွားတော့သူတခြားကိုတခြားဖြစ်သူတခြားကိုတခြားပြီးတော့ကာမဘဝနေရာမှာဝိုင်းလိုက်ထည့်ရင်ဘလို့ဒီပဲတယောက်သွားမလဲဘဝနေရာမှာကာမဘဝတမျိုးတည်းရှိတယ်ဆိုတော့အတိပဲရောက်သွားမှာပေါ့ဟုတ်တယ်မို့အဲ့ဒီလိုဆိုရင်ဥပပါတိဘဝပျောက်သွားလိမ့်မယ်အဲ့တော့ဥပပါတိဘဝမပျောက်အောင်ဟထားတယ်ဟထားတဲ့အတိပဲလေးကအိုးအကြောင်းနေနဲ့ယူရင်တော့ကာမဘဝပေါ့အကျိုးနေနဲ့ယူရင်ဥပပါတိဘဝပေါ့အကြောင်းကျိုးမခွင့်ရင်တော့နှစ်မျိုးလုံးပေါ့ဥပပါတိဘဝကိုဒီနေရာမှာထည့်လို့ကထည့်နှုတ်လို့ကနှုတ်ဟထားဟုတ်တယ်မလားဟာတာအဲ့တော့ဘဝလေးကိုဒီနေရာမှာထားတယ်ကမ္မလေးကိုဒီနေရာမှာထားတယ်နော်ဘဝလေးကိုဒီနေရာမှာထားတယ်အဲ့ဒီဘဝဒီကမ္မနဲ့ဆက်လိုက်ရင်ကမ္မဘဝဥပပါတိနဲ့တွက်လိုက်ရင်ဥပပါတိဘဝနှစ်မျိုးလုံးယူလို့ရအောင်အပြည့်ဝိုင်းမယ်နဲ့ဘယ်လိုလုပ်တာလဲဟာတာအပြည့်ဝိုင်းလိုက်ရင်ဖြစ်ပါမလားဘာဖြစ်လို့အပြည့်ဝိုင်းလိုက်ဒီမျိုးနဲ့ဖြစ်သွားမှာပေါ့ကမ္မဘဝဒီမျိုးနဲ့ဆိုတဲ့အိမ်ပဲရောက်ပါမယ်အဲ့လိုဆိုဥပပါတိဘဝပြန်လာရင်ဘယ်ပြန်လာမလဲအိမ်ပြောက်သွားဟုတ်တယ်မလားဥပပါတိဘဝပြန်လာလို့မရတော့အိမ်ပြောက်သွားပြီအဲ့တော့ဥပပါတိဘဝကအိမ်မပြောက်ဘာလို့ပြောက်ဟာထားပြီးတဲ့အခါကျတော့အကြောင်းကျိုးခွဲရင်အေးအကြောင်းကျိုးခွဲတော့ဥပပါတိဘဝကလည်းမင်းကအကျိုးနေရာသွားနေကမ္မဘဝကလည်းမင်းကအကြောင်းနေရာသွားနေဥပပါတိဘဝကမင်းကဇာတိနဲ့သွားပေါင်းကမ္မဘဝကမင်းကသင်္ခါရနဲ့သွားပေါင်းဩခွဲထားအပေါင်းလိုက်တဲ့အခါကျတော့လည်းနှခလုံးဒီဘဝပေါင်းလေပေါင်းလို့ကလည်းပေါင်းခွဲလို့ကလည်းခွဲဥပပရိဘဝကိုထည့်လို့ကလည်းထည့်နှုတ်လို့ကလည်းနှုတ်အမျိုးမျိုးရဒီနေရာလေးမှာဟာတာအရှင်းသဘောထားတာဟုတ်တယ်မဟုတ်လားအရှင်းသဘောထားတာနော်ပြန်လာလို့ကပြန်လာလို့ရတယ်ဆိုတဲ့အဓိပ္ပာယ်နဲ့မလုပ်ထားတာလေတကားဖိုက်တကားပိုက်ထားရင်တော့ဘာဖြစ်လဲပြန်မလာတော့နဲ့ဆိုတဲ့အဓိပ္ပာယ်ပေါ့အကွာတကားဖွင့်တာလားဟာပိတ်ထားတာဖွင့်ထားတာဖွင့်ထားတာဥပပါတိဘဝပြန်လာလို့ကပြန်လာလို့ရတယ်ပြန်မလာရင်လည်းဖြစ်တယ်ဆိုတဲ့အဓိပ္ပာယ်ပေါ့ဟုတ်ပြီနော်တဲကောင်းမိတာတော့ဒါတော့ဒီတော့ဥပပါတိဘဝသည်နော်ဥပပါတိဘဝသည်ကမ္မဘဝကနေခွဲထွက်သွားတဲ့ဘဝဆိုတော့ခန္ဓာဝိညာဏယုတ်တလနာဖသဝရဏကိုပေါင်းတဲ့အခါမှာဥပပါတိဘဝထည့်ပေါင်းဖို့မလိုတော့နော်ထည့်ပေါင်းဖို့မလိုတော့ဒါတော့ဘယ်လိုပဲရှိတယ်ဇာတိရဲ့ဇရာမရဏရဲ့အနာဂတ်မှာပြထားတဲ့တရားနှစ်ပါးသည်နှစ်ပါးနှစ်ွက်ထဲမှာလည်းပဲဟောထဲလို့မရဘူးလားရရလိုက်တော့နှစ်ပါးနှစ်ွက်ထဲမှာတရားဟောတာက၅မျိုးရသည်လို့ယူလိုက်တာက2မျိုးပေါင်းလိုက်တော့9မျိုးဟောပြီမှတ်တာကဲနှစ်ပါးသုံးဘက်ကိုကြည့်သူလည်းပြည့်စုံပါမယ်ပြစ္ဆောပါဒရသူကတဏှာရှိတယ်ဥပါဒါရှိတယ်ကမ္မဘဝရှိတယ်တဏှာနဲ့ဥပါဒါတည်းတဲ့ဘယ်သူနဲ့တူတယ်လဲဆိုတော့ အဝိဇ္ဇာနဲ့တူတယ်။ဘာဖြစ်နေတူတာလဲ။အေးဘာဖြစ်နေတူတာလဲ။ကိလေသာဖြစ်နေတူတာ။ဘာဖြစ်နေတူတော့တဏှာကလည်းကိလေသာ၊ဥပါဒံကလည်းကိလေသာ၊အဝိဇ္ဇာကလည်းကိလေသာ။ကိလေသာချင်းတူတယ်။ကိလေသာချင်းတူတဲ့အခါကျတော့သူတို့ကမျိုးတော်နေတာကိုအမျိုးတော်တော့ကဲတဏှာနဲ့ဥပါဒံတွေသူ့ကြည့်နေတော့တဏှာနဲ့ဥပါဒံတဏှာရဲ့သဘောလေးနဲ့လောတကုလောတော့မယ်ဥပါရယသဘောလေးနဲ့လောလုကုလောတော့မယ်ဆိုဟာတို့မနိုင်ဘူးလာကူပါအောင်ဘလို့လားခေါ်လဲအဝိဇ္ဇာလားခေါ်လာတာဝိဇ္ဇာကမရောက်ဘူးလားရောက်လုပ်ငန်းရှိတဲ့အခါဆွေမျိုးတွေရောက်လာတယ်လို့ဟုတ်တယ်မဟုတ်လားလုပ်ငန်းတစ်ခုဖြစ်တဲ့အခါမှာဆွေမျိုးတွေရောက်လာတယ်လို့တဏှာရဲ့ကိစ္စကိုဆောင်ရွက်လာပြီဆိုရင်အဝိဇ္ဇာကရောက်လာပြီမသိမှုလေးအခြေခံရှိမှလူချင်းမှုဆိုတဲ့တဏှာလေးဖြစ်လာတယ်မသိမှုလေးအခြေခံရှိမှပုဂ္ဂိုလ်တ attva ဆိုတဲ့အစွဲလေးဥပါဒံလေးဖြစ်လာတာအဲ့ဒါကြောင့်မို့လို့တဏှာဥပါဒံဖြစ်တဲ့အချိန်မှာအဝိဇ္ဇာဖြစ်တယ်လို့မှတ်ကာမဘဝဖြစ်တဲ့အချိန်မှာလည်းဘယ်လိုဖြစ်တော့သင်္ခါရဖြစ်တယ်လို့မှတ်ဒီတော့နံပါတ်3ကမှတည့်ရဲ့ပြရတာကဘယ်နှပါ3ပါမကိယမကိညာဆွေမျိုးတွေယူလိုက်တာက2ပါအာလမောတော့5ပါနံပါတ်2ကမှတည့်ရဲ့ယူတာက5ပါမကင်းရမကင်းကြောင်းယူတာကနှစ်ပါးပေါင်းတော့နှစ်ပါးသုံးကမှာတည့်ရပြရတာကပေါင်းပါမကင်းရမကင်းကြောင်းယူလိုက်တာကပေါင်းလိုက်တော့ခုနှစ်ငါးနဲ့ပေါင်းဒီတော့ပစ္စုပ္ပန်ဘဝမှာတည့်ရပြရတာက10ပါးနော်တည့်ရပြရတာက10ပါးမကင်းရမကင်းကြောင်းယူလိုက်တာက5ပါးပေါင်းလိုက်တော့12ပါးဘုန်းကြီးတို့ပရိသတ်တရားတဏ္ဍမှာအတိတ်ကကပစ္စုပ္ပန်ခွဲပြထားပြီမဲ့တကယ်ဖြစ်တဲ့အခါကျတော့10ပါးတည်းဖြစ်တာလား12ပါးဖြစ်တာလား12ပါးဖြစ်တယ်။ကဲ12ပါးဖြစ်တဲ့အခါတော့တကယ်တည်းပြန်ပြီးတော့တကယ်ပြန်စစ်စစ်ကြည့်အောင်။နံပါတ်1အခွက်ကအကျိုး၊နံပါတ်3အခွက်ကအကျောင်း။အကျိုးနဲ့အကျောင်း။ဒီတော့မှအခွက်ကိုခွဲထားလိုက်တော့အကျိုးတရားအကျိုးတရားကသတ္တအကျောင်းတရားကသတ္တဆိုတဲ့အဓိပ္ပာယ်မရောက်ဘူးလားရောက်။ဒီတော့အကျောင်းဖြစ်အကျိုးမဖြစ်ဘူးအကျိုးဖြစ်အကျောင်းမဖြစ်ဘူး။ဟောဒီလိုယူလို့ရတာပေါ့နော်။သောသောဘုန်းတော်ပြိတ္တာတွေစဉ်းစားကြည့်အဝိဇ္ဇာမသိဘူးဆိုတာဘာကိုမသိတာလဲသစ္စာဆိုတာဘယ်သစ္စာကိုမသိတာလဲဒုက္ခသစ္စာဆိုတာဘယ်သူတော့ခန္ဓာ5ပါးခန္ဓာ5ပါးဘယ်အွက်မှာရှိဟောဒီလိုဆိုတော့နှိကွက်ခန္ဓာ5ပါးကိုမသိတာဒီအဝိဇ္ဇာဆိုတော့အကျော်အကြောင်းချင်းတူလို့နံပါတ်3ကွက်ထဲမှာထည့်ထားပြီမဲ့လို့လည်းပဲတကယ်သူမသိတာကနှိကွက်ကိုမသိတာဒီတော့နှိကွက်ထမ်းမှာဝိညာဉ်မရှိဘူးလားရှိနေလားအကြောင်းအနေနဲ့ရှိတာလားအကျိုးအနေနဲ့ရှိတာလားအဝိညာဉ်ဒီအကြောင်းအနေနဲ့ရှိတာနှိကွက်ကအကျိုးအဝိညာဉ်ကအကြောင်းအကျိုးပေါ်မှာအကြောင်းလေးရှိနေတယ်ဒီလိုမဟုတ်လားကေတနာကလိုချင်တယ်လိုချင်တယ်လိုချင်တယ်ဘာကိုလိုချင်တာလဲဟုတ်တယ်ခန္ဓာ၅ပါးကိုလိုချင်တာဟုတ်တယ်မလားအာပုဂ္ဂိုလ်ကိုလိုချင်တယ်တတ္တဝါကိုလိုချင်တယ်လို့ပညာနေလည်းပြောချင်ပြောမယ်။ဟုတ်ပြီစီလေးလိုချင်တယ်ဒီပြီးစီလေးလိုချင်တယ်လို့ပညာနေလည်းပြောချင်ပြောမယ်။တကယ်တမ်းကျတော့ပုဂ္ဂိုလ်တတ္တဝါဆိုတာလည်းခန္ဓာဘယ်နှပါးလဲ။ဟုတ်ပြီစီဒီပြီးစီကတော့ခန္ဓာ၅ပါးထဲမှာပဲ။တချို့ပြီးစီကခန္ဓာတစ်ပါးတချို့ကခန္ဓာ၅ပါးအမျိုးမျိုးပေါ့နော်။အားလုံးပေါင်းလိုက်တော့လိုချင်တယ်ဆိုတာဘာကိုလိုချင်တာလဲမရင်ခန္ဓာ၅ပါးကိုလိုချင်တယ်။ဆွဲလာတာကလည်းဘာကိုဆွဲလာတာလဲ။ပုဂ္ဂိုလ်တတ္တဝါလို့ဆွဲတာလည်းဘာကိုဆွဲတာလဲ။ခန္ဓာ၅ပါးကိုကြည့်ပြီးတော့ပုဂ္ဂိုလ်တ attva လို့စွဲနေတာဟုတ်တယ်မဟုတ်လားဒီတော့တဏှာတဏှာဆိုတာကလည်းနံပါတ်3ကမှတိကျပြတ်ထားပြီမဲ့တကယ်တမ်းကျတော့ဘယ်နေရာမှာဖြစ်တာလဲနေကွက်ထဲမှာဖြစ်တာစွဲလာနေစွဲလာနေသရုပ်ပါဒကလည်းတကယ်ဖြစ်တော့ဘယ်မှာဖြစ်တကယ်ဖြစ်တော့နေကွက်ထဲမှာဖြစ်နေခန္ဓာပေါ်မှာဖြစ်တာပေါ့အကြောင်းတရားမဟုတ်လို့နံပါတ်3ကနေတိကျပြတ်ထားတာလေတကယ်ဖြစ်တော့ခန္ဓာပေါ်မှာဖြစ်တာကိုဟုတ်တယ်မဟုတ်လားကံလို့သင်္ခါရလို့ဆိုတာလည်းပဲတကယ်တော့ကံလို့သင်္ခါရလို့ပြုတ်လိုက်ပြီဆိုရင်သူတို့လည်းတခြားလားခန္ဓာပဲလားအပေကွက်မှာဖြစ်အားလုံးကနှစ်ကွက်ထဲမှာယူစဉ်းစားစဉ်းစားဘယ်တော့ပြိဿတည်းဟုတ်လားစဉ်းစားပြိဿသမုပ္ပါဒ်လေးလာတော့အများကြီးပဲအဲ့ဒီအများကြီးဒီတကယ်တူရတူရချုပ်လိုက်တဲ့အခါကျတော့ဘယ်ထဲရောက်နှစ်ကွက်ထဲရောက်ဘယ်ထဲရောက်လာလဲနေကွက်ထဲမှာရင်က12ပါးလုံးပြည့်စုံမရှိဘူးလားရှိတာအကျိုးက9ပါးအကျောင်းက ၅ပါးအကျိုးကဘယ်သူတွေတော့ဝိညာဉ်နာယောသလာရဏဖတ်တာဝေဒနာဇာတိသရမရဏအပိစ္ဆပ္ပံတေတာလည်းရှိတာအိုတာလည်းရှိတာအကျိုးတရားက9ပါးအကြောင်းကဘယ်နှပါးလဲဘယ်သူတွေတော့တဏှာဥပါဒံဘဝအဝိဇ္ဇာသင်္ခါရ၅ပါးဟုတ်တယ်မဟုတ်လားအားလုံးပေါ်လိုက်တော့ပိစ္ဆပ္ပံမှာဖြစ်နေတာဘယ်နှပါးလဲ7ပါးလုံးပိစ္ဆပ္ပံမှာဖြစ်နေတာဒါကတည့်ရက်ယူတာမဟုတ်ဘူးနော်တရားပြရတာကအတိတ်2ပါးအနာဂတ်3ပါးအနာဂတ်2ပါးအတိတ်2ပါးပစ္စုပန်10ပါးဒါကတရားပြရတာအခုဘုန်းကြီးပြောတာကတရားယူတဲ့နီးလားတော်ဝိုက်ပြီးတော့ယူတဲ့နီးလားတော်ဝိုက်ပြီးတော့ယူတဲ့နီးတော်ဝိုက်ပြီးတော့ယူတဲ့ယူလိုက်တဲ့အခါပစ္စုပန်မှာခန္ဓာပရိစ္ဆေသမောပါတိယဘယ်နှပါးလဲ12ပါးလုံးကိုရပါပြီကောင်းပြီပစ္စုပန်မှာပရိစ္ဆေသမောပါတိယ12ပါးလုံးရသွားပြီဆိုတော့ပစ္စုပန်ဆိုတာကပရိသန္တိကနေဒေရတိအားလုံးကိုပြစ်ဆုံးပါလို့ခေါ်တာကိုဟုတ်တယ်မဟုတ်လားတော့တော့ဘုန်းကြီးတို့ပရိသတ်တွေကဝိပဿနာတရားနဲ့ရှုမှတ်ကြတော့မယ်ဆိုရင်မနေ့တုန်းကဖြစ်တဲ့ယုံနံသည်ဝိပဿနာရှုလို့ရမှာဘာဖြစ်လို့တော့အဲပြစ်သွားပြီတိတ်မို့လို့မနေ့ပြန်ဖြစ်မှယုံနံဝိပဿနာရှုလို့ရလားဘာဖြစ်လို့တော့မဖြစ်သေးလို့အဲ့တော့ဘယ်ယုံနံဝိပဿနာရှုရမှာလဲအခုပြစ်ဆုံးပါပြစ်ဆုံးပါတော့အခုတော့အခုလေးအခုလေးအဲ့ဒါမလားအခုလောလောဆယ်လေးပေါ်တဲ့ယုံနာကိုရှုအောင်အဲ့ဒီလောလောဆယ်ပေါ်တဲ့ယုံနာမှာကိုပဲခွင်တို့ပရိသတ်တွေ12ပါးလုံးပေါ်တယ်ဘယ်နှပါးပေါ်လဲ12ပါးလုံးပေါ်တယ်ဆိုတာလက်ခံဟုတ်တယ်12ပါးလုံးပေါ်တယ်12ပါးလုံးပေါ်ပုံလေးကိုပြောပြဟုတ်တယ်မလား12ပါးလုံးပေါ်ပုံလေးကိုပြောပြဘာဖြစ်လို့ဒီလိုဘုန်းကြီးအသေးစိတ်ပြောတယ်လဲလို့ဆိုတော့ပရိစ္ဆေသမုပ္ပါဒ်တရားတွေဝိပဿနာရှုဖို့အတွက်အထောက်အကူပြုသလားမပြုဘူးလားဆိုတာကိုသိစေခြင်းလို့ပြောပြတာဟုတ်တယ်မဟုတ်ကောင်းပြီဒါဖြစ်ရင်ဆွေးကြပါစို့နံပါတ်2အကွက်မှာတရား5မျိုးပြရတယ်ဘယ်လိုမျိုးလဲအဲ့ဒီ5မျိုးထဲမှာအဓိကလောလောဆယ်ပြစ္ဆေပါခန္ဓာလေးတွေပေါ်တဲ့နေရာမှာအဓိကတရားသည်ဘယ်တရားလဲအဲဟုတ်ပြီဒါတော့မှတ်မိသားပဲဘုန်းတော်ပြည်သားတာလာယရဏတိကဟုတ်တယ်မဟုတ်လားလဘန်းနေခေါ်တယ်မှာတာလာယရဏတိကဘဟုပဲဘဟုပဲတာလာယရဏအကြောင်းပြုတ်ပြီးတော့မှကျန်တာတွေတပြေးပြေးပွားလာတယ်နော်အဲ့တော့အဓိကကဘာလဲတာလာယရဏဟုတ်ပြီတာလာယရဏဆိုတာဘယ်လိုတွေကိုပြောတာလဲမျက်စိနားနှာခေါင်းလျှာကိုယ်စိတ်ဘယ်နှပါလဲ6ပါးဟုတ်ပြီအဲ့ဒီ6ပါးတည်းပါဒက်ကနေတခုပဲနမူနာထုတ်ကြည့်လိုက်ဘာကိုထုတ်ချင်လဲဘာကိုထုတ်ချင်လဲကမျက်စိပဲထားဟုတ်လားမျက်စိအကြည့်ချက်အဲ့ဒီမျက်စိအကြည့်ချက်ကလေးတလုံးပြောလိုက်တာနဲ့တပြိုင်တည်းနော်မျက်စိအကြည့်ချက်ဟဲ့လို့ပြောလိုက်တာနဲ့မျက်စိအကြည့်ချက်ကသူ့ကြည့်နေတာဟုတ်ရဲ့လားဘလို့နဲ့သွားတွေ့လဲအစင်းနဲ့သွားတွေ့ဘလို့နဲ့သွားတွေ့လဲအစင်းနဲ့သွားတွေ့တယ်ဆိုရင်နာယုတ်ယုတ်တွေဖြစ်ဘူးလားဖြစ်တော့။အော်ယုတ်ကလေးတစ်လုံးပေါ်သွားပြီ။ဟုတ်တယ်မဟုတ်လား။မျက်စိကြည့်တာကလည်းယုတ်အစင်းကလည်းယုတ်နာမရူပံဆိုတဲ့နေရာမှာယုတ်ကလေးတစ်လုံးဖြစ်သွားပြီ။နော်။အဲဒီယုတ်ကလေးနဲ့အစင်းနဲ့မျက်စိကြည့်နဲ့ပေါင်းလိုက်တဲ့အခါကျတော့ဘာစိတ်ဖြစ်လဲ။အော်မြင်စိတ်ဖြစ်တယ်ဆိုတော့ဝိညာဉ်လေးဖြစ်သွားပြီ။အလိုလိုရသွားပြီနော်။ဝိညာဉ်ဝိညာဉ်လေးတစ်လုံးရသွားပြီ။ယုတ်ယုတ်ရသွားပြီဝိညာဉ်ရသွားပြီ။အဲ့ဒီဝိညာဉ်လေးရသွားတဲ့အခါကျတော့မြင်စိတ်ဆိုတဲ့ဝိညာဉ်ဒီသတ္တဝါတွေပဲကွက်ပေါ်တာလားအဖော်တွေနဲ့တွဲပေါ်တာအဖော်တွေကဘာလဲဆိုရင်တဲ့ကြံတဲ့နာခန္ဓာ3ပါးမြင်စိတ်ကဝိညာဉ်နဲ့ခန္ဓာဆိုရင်ကြံတဲ့နာခန္ဓာ3ပါးကဘယ်လိုတွေတော့ဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာမနောပုပ္ပေကမဓမ္မနော်မနောပုပ္ပေကမဓမ္မနာခန္ဓာ4မျိုးနဲ့မှမနောဒီကောင်းဆောင်ကျန်တာတွေကနောက်လိုက်ဆိုတော့မြင်စိတ်လို့ပြောလိုက်တာလည်းတပြိုင်နဲ့ဘယ်လိုတွေပါလာလဲဝရဏခန္ဓာသိညာခန္ဓာပါလာပြီနော်မြင်စိတ်ကစိတ်စိတ်တွေတမျိုးနဲ့ဘယ်တော့မှမဖြစ်ဘူးသူနောက်ကအပေါင်းဖော်တွေနဲ့တွဲလာတာသူ့အပေါင်းဖော်တွေကစေတသိက်တွေအဲ့ဒီစေတသိက်တွေကအများကြီးပဲ52ပါးလောက်ရှိတယ်အဲ့ဒီ52ပါးလုံးဖြစ်မလားမေးတော့ အမြဲ52ပါးလောအကုန်လုံးတော့မဖြစ်ဘူးတချို့စိတ်ကအနည်းဆုံး9ပါးတချို့စိတ်ကြတော့အဲ12ပါးတို့10ပါးတို့12ပါးတို့12ပါးတို့13ပါးတို့19ပါးတို့18ပါးတို့22ပါးတို့အများဆုံး38ပါးအခုမြင်စိတ်ကလေးမှာစတိသိမ်းပေါင်းဘယ်လောက်ပါမလဲ9ပါးမြင်စိတ်မှာစတိသိမ်းဘယ်လောက်ပါမလဲအဲ့ဒီ9ပါးကသဘာဝစိတ်တသာဓရဏစတိသိမ်းလို့ခေါ်တယ်အဒီတည်းမှာအဘိဓမ္မာသင်္ဍတက်ထားတဲ့ပုံစံတွေများကြည့်ပါပါရမလားကဲသဘာဝစိတ်တသာဓရဏဘယ်လိုလဲပြောပြသွားပါဦးဟောပြီတပါးချင်းပြောပြသွားပါဦးဟုတ်တယ်ဓမ္မကြီးကတပါးတည်းဓမ္မကြီးကြောက်ပဲမှတ်မိတာပဲကျွန်တော်တို့လည်းမှတ်မိဘူးလားဟမ်ဟုတ်တက်ထားမှာပေါ့ဒီမှာသင်္นานနေများတာပေးနေတာဟုတ်ပြီဘလို့လဲပြန်ပြောဖသဝရဏသိညာစေရဏဧကကတာဇိဝိတေနေတေမနတိကာရเนาะပရိသသမုပ္ပသိသိနားလဲခြင်းဘိဓမာလေးနဲ့သင်္นานတက်ထားရတယ်ကောင်းပြီအဲ့ဒီခုနှစ်ပါးဒီအ ਨੇ ဆုံးအ ਨੇ ဆုံးเนาะအ ਨੇ ဆုံးသူကသဘာစိတ်တသာဓာရဏစိတ်အားလုံးနဲ့ရှင်တယ်ကျန်တဲ့စိတ်စိတ္တတွေတာမရှင်နေရမယ်သူတို့ကရှင်။အဲ့ဒီတော့မြင်စိတ်ဖြစ်ပေါ်လာတာနဲ့တပြိုင်တည်းစိတ္တတွေဘယ်နှပါးဖြစ်တော့9ပါး။တချို့တရားစိတ်တွေကခုနပြောသလို10ပါးလို့12ပါးလို့12ပါးလို့အတိအသီးပေါ်လीနော်။ဒီနေရာမှာတော့မြင်စိတ်သည်9ပါးရှင်တယ်လို့မှတ်။အဲ့ဒီ9ပါးထဲမှာဝေဒနာပါလား။ပါတယ်နော်။ပြန်ဓာတ်တော်ကြည့်လေ။ဖန္တာဝေဒနာသိညာစေရဏဧကကတာသဝိတေတေမနတိကာရဘယ်နှလုံးလဲအရိဒဝရဏပါလားဘာခန္ဓာလဲသိညာပါလားဘာခန္ဓာလဲကျန်တာက၅ပါးအဲ့ဒီ၅ပါးကဘာခန္ဓာလဲသင်္ခါရခန္ဓာဟောဓမ္မကြီးလည်းမလောက်ဘူးဖြစ်သွားတယ်ဟမ်ကျန်တဲ့၅ပါးကဘာခန္ဓာလဲပြပြဝရဏသည်ဘာခန္ဓာလဲသိညာသည်ကျန်တဲ့၅ပါးသည်သင်္ခါရခန္ဓာအရိယခန္ဓာ၃ပါးသည်ဘယ်လိုနဲ့တွဲပေါ်တော့ဝိညာဉ်နဲ့ခန္ဓာနဲ့တွဲပေါ်တယ်ဒီတော့မြင်စိတ်ကလေးပေါ်လိုက်တာနဲ့ဒီပိုင်းနဲ့ခန္ဓာဘယ်နှပါးဖြစ်တော့ခန္ဓာ၄ပါးမြင်စိတ်ကလေးပေါ်လိုက်တာနဲ့ဒီပိုင်းနဲ့ခန္ဓာဘယ်နှပါးလဲ၄ပါး၅ပါးလည်းမမှားပါဘူးနော်မြင်စိတ်နဲ့တွဲပေါ်တာကခန္ဓာ၄ပါးဟုတ်တယ်မလားအဲ့ဒီမြင်စိတ်ဘာမှမရှိလဲမျက်စိကြည့်မှပြီးတယ်မျက်စိကြည့်တဲ့ယောက်လာနာလားဘာခန္ဓာလဲပေါင်းတော့ခန္ဓာဘယ်နှပါးလဲ၅ပါးမျက်စိကြည့်မရှိရင်မြင်စိတ်ပေါ်ပါမလားမြင်စိတ်ပေါ်တဲ့အချိန်မှာမျက်စိရှိသေးသလားမရှိဘူးလို့လားမျက်စိကြည့်ရှိသေးသလားမရှိတော့ဘူးလားမြင်စိတ်ပေါ်တဲ့အချိန်မှာမျက်စိသည်အကြည့်သည်ရှိသေးသလားမရှိတော့ဘူးလားဘလို့ကြားဘူးလားလသမောရမဓမ္မိုက်သင်တဲ့တည်းမှာဒါမှမပါဘူးတင်တယ်ဟုတ်လားမျက်စိအကြည့်ကဘာနဲ့တူတယ်လဲဆိုခေါင်းတို့ယောဂီတွေအခုထိုင်နေတဲ့အခင်းနဲ့တူတယ်မှန်တာနော်ဘာနဲ့တူလဲထိုင်နေတဲ့အခင်းနဲ့တူထိုင်နေဆိုတဲ့အလို့ဘာဖြစ်လို့လုံးလို့ရတာလဲမေးရင်အခင်းရှိတယ်ကျမ်းမြေမရှိဘဲနဲ့လေထဲသွားထိုင်လို့ရပါဘူး။ဘာရှိမှထိုင်လို့ရ။အဲအောက်ခံခင်းကလေးတစ်ခုအမာခံလေးတစ်ခုရှိမှထိုင်လို့ရ။ဟုတ်တယ်မဟုတ်လား။အဲ့တော့ခွန်ကြီးတို့ယောဂီတွေဒီနာနဲ့တူတယ်ဆိုရင်ကျမ်းမြေဒီယုံနဲ့တူတယ်။ဟုတ်ရဲ့လား။ခွန်ကြီးတို့ယောဂီတွေဒီနာနဲ့တူတယ်ဆိုရင်ကျမ်းမြေဒီဘာနဲ့တူလဲ။ဟုတ်ဘူး။ဒီလိုဆိုတော့ကျမ်းမြေရှိတဲ့အချိန်မှထိုင်မယ်။ကျမ်းမြေမရှိရင်ဘယ်နေရာသွားထိုင်မလဲ။မထိုင်ဘူးဒီတော့ကျမ်းမြေရှိရင်ထိုင်မယ်ကျမ်းမြေမရှိရင်မထိုင်ဘူးထိုင်နေတဲ့ကာလမှာကျမ်းမြေတွေရှိမရှိကျမ်းမြေရှိသေးသလားမရှိတော့ဘူးလားရှိသေးတယ်ကျမ်းမြေသာမရှိတော့ဘူးဆိုရင်ထိုင်လို့လဲအဲအဲ့ဒီလိုပေါ့နော်ရုပ်ရှိလို့နာဖြစ်တာနာဖြစ်တဲ့အချိန်မှာရုပ်ရှိသလားမရှိတော့ဘူးလားရှိသေးတယ်တကယ်လို့ရောတာပြတ်သွားပြီဆိုရင်နိုင်ကောမရှိတော့ဘူးမပြတ်မို့ရှိကောမရှိတော့နာရောက်ကုန်မိပြီးမှဓာတ်ပေါ်ရတာကို ဟုတ်တယ်မလားရောက်မှမရှိတော့ဘူးဆိုဒီနိုင်ငံကပဲဘလို့မေးပြီးပေါ့မလဲမပေါ်တော့ဒါတော့ရောက်မရှိနိုင်မဖြစ်ဘူးရောက်ရှိလို့နိုင်ဖြစ်တယ်ဟုတ်တယ်မလားရောက်မရှိဘဲနဲ့ဖြစ်တဲ့နိုင်ဖြစ်တယ်ဆိုတာအရူပပြမတစ်ခုလည်းပဲရှိတယ်အရူပပြမသည်ရောက်မရှိဘဲနဲ့နိုင်ဖြစ်တယ်ဟုတ်တယ်မလားအရူပပြမသည်ရောက်မရှိဘဲနဲ့ဖြစ်တယ်ကြံတဲ့ကာမတို့ရူပတို့ပုဂ္ဂိုလ်တ attva အားလုံးသည်ရောက်မရှိဘဲနဲ့နိုင်ဖြစ်ပါမလားနိုင်ဖြစ်မလားမဖြစ်ဘူးနာမဖြစ်ဘူးအဲ့တော့အခုမြေစိတ်ကလေးပေါ်တယ်ဆိုတာဒီဘာရှိတော့မြေစိတ်ပေါ်တာလဲမျက်စိကြည့်ရှိတော့မြေစိတ်ပေါ်တာမျက်စိကြည့်မရှိရင်ဒီတော့မြေစိတ်ကလေးရှိနေတဲ့အချိန်မှာမျက်စိကြည့်သည်ရှိသလားမရှိတော့ဘူးလားရှိသေးတယ်ဒါကြောင့်မလို့မြေစိတ်ကလေးရှိနေသေးတဲ့အချိန်မှာမျက်စိကြည့်တာလဲရှိနေသေးတာဖြစ်တဲ့အတွက်မြေစိတ်ကိုခန္ဓာ၄ပါးလို့ပြောရင်မျက်စိကြည့်ကဘာခန္ဓာလဲရုပ်ပက္ခန္ဓာအလုံးပေါင်းလိုက်တော့ခန္ဓာ၅ပါးဒါကြောင့်နိုင်ရှုရင်ရုပ်ကိုလည်းရှုပြီးသားဖြစ်တယ်လို့ပြောတာဒါကြည့်ပြောတာဟုတ်တယ်မဟုတ်လားနာသာရှုရုပ်ကိုလိုလိုကြည့်ပြီးသားဖြစ်သွားပြီဘာဖြစ်လို့တော့အခုဘုန်းကြီးပရိသတ်တွေထိုင်နေတာလေလူတော်ဘောင်ရရခင်မပေါ်ရလို့ရပါ့မရဘူးလူတကောလုံးသာရခင်ကပါသွားပြီဟုတ်တယ်မဟုတ်လားအဲ့ဒီလိုပေါ့နော်စာရမဘုံမှာပြထားတာကဖာကွက်ကလေးတစ်လုံးရှိတယ်ရေထည့်စင်းမုံလေးတွေဖြူချတယ်နော်ဖြူချပြီးတော့မွေလိုက်တဲ့အခါကျတော့ရေနဲ့စင်းမုံလေးတွေကမရောဘူးလားရောရောပါအဲ့တော့စေတသိက်ကစင်းမုံနဲ့တူတယ်စိတ်ကရေနဲ့တူတယ်ယောက်ကဖာကွက်နဲ့တူတယ်ဘယ်လိုမျိုးလဲအောင်မျိုးနော်ပြန်ပြောမယ်စေတသိက်ကဝေဒနာတို့သင်ညာတို့အခုနပြောခဲ့တဲ့ဖတ်တာဝေဒနာသင်ညာစေတနာဣကကတာသွေးနေတဲ့မနတိကာရအဲ့ဒီစတေသိတ္တကဘာနဲ့တူစေမောနဲ့တူတယ်ရေကဘာနဲ့တူအဲစိတ်ကရေနဲ့တူတယ်ယောက်ကဘာနဲ့တူလဲဖန်ခွဲနဲ့တူဟုတ်ပြီအဲ့ဒီတည်းမှာခွဲမရအောင်ရောသွားတာကဘယ်လိုနဲ့ဘယ်လိုလဲဥပမာအပြည့်ဆိုရင်စေမောနဲ့ရေနဲ့ခွဲလို့ရလားအဲ့ဒီလိုပဲစိတ်နဲ့စတေသိတ္တခွဲလို့ရလားမရဘူးခွဲမရအောင်ရောသွားတာဒီဆင်းနဲ့ဆင်းမှုဖြစ်တယ်လို့မိမိတဏ္ဍာပါလေစိတ်နဲ့စတေသိသည်ခွဲလို့ရလားအဲရေနဲ့ဖန်ခွဲနဲ့ခွဲလို့မရဘူးလားရလားရနာနဲ့ရောက်ခွဲလို့မရဘူးလားရဒါရှုပ်ရင်ခွဲရှုပ်ဟုတ်တယ်မလားအဲ့တော့ဖန်ခွဲနဲ့ရေနဲ့ခွဲလို့ရတယ်လို့နာနဲ့ရောက်ခွဲလို့မရဘူးလားရလားရရပြီရရတော့လည်းပဲရေယူကန်သားမှာဆိုရင်ဖာကွက်မပါပဲယူလို့ရတာဖာကွက်မပါပဲနဲ့ရေကြီးယူလို့ရလားရေယူကန်သားမှာဆိုဘယ်လိုပါပါလားအဲ့ဒီလိုပဲနတ်တရားရှုပါဆိုရင်ရုပ်မပါပဲခွဲယူလို့ရနာရှုရင်ဘယ်လိုပါပေါ့ရှုအဲ့အဲ့ဒါလေးသဘောပေါက်ထားရင်ရှုရတာသဘောပေါက်တယ်ဟုတ်တယ်မဟုတ်လားဒါဆိုရင်ပြောလို့ရပါပြီပြောလို့ဝိပဿနာသဘောကိုပြောရတာအဆင်ပြေသွားပြီနှိမ့်မွင်ပြောရတာခက်တယ်ကဲကောင်းပြီဒါဖြစ်ရင်မြေစိတ်ပေါ်တယ်ယုံလည်းဖြစ်တယ်နာလည်းဖြစ်တယ်ဒါတော့မြေစိတ်ကလေးပေါ်တာကဝိညာဉ်ယုတ်ဉာဏ်နဲ့ဖြစ်တာကနာယုတ်ပင်မအခြေခံကသာလယရဏအဲ့ဒီတော့မှဖတ်တာပါတယ်ဝေဒနာပါတယ်အလုံးပေါင်းလိုက်တော့ဝိညာဉ်နာယုတ်သာလယရဏဖတ်တာဝေဒနာဒီတရားကားမျိုးဖြစ်လာတာဘလို့အခြေခံလဲသာလယရဏကိုအခြေခံဟုတ်တယ်မလားသာလယရဏအခြေခံပြီးတော့ဘယ်နှပါဖြစ်တော့ငါးပါဖြစ်အရင်ငါးပါဖြစ်တာဒီဇာတိပြတ်တာဒီသရမရဏဆိုတော့သာလယရဏအကြောင်းပြုပြီးတော့ပြစ္ဆုတ်ပံခန္ဓာအကျိုးတရား9ပါးဒီတော့မြင်စေကလေးရှုလိုက်တာနဲ့တကယ်နဲ့ဒီ9ပါးလုံးရှုအောင်မြောက်ဖို့လိုက်ရအောင်သို့တော်လည်းပဲဖြစ်သဘောကိုရှုရင်ဇာတိပေါ့ပြစ်သဘောကိုရှုရင်မရဏပေါ့ဟုတ်တယ်မဟုတ်လားဖြစ်သဘောကိုရှုရင်ခန္ဓာ5ပါးရဲ့ဇာတိရဲ့ပြစ်သဘောကိုရှုရင်ခန္ဓာ5ပါးရဲ့မရဏရဲ့ဒီလိုမဟုတ်လားဟုတ်ပြီဒီလိုဆိုတော့ဒါနံပါတ်1ကိုတက်ပြီးတော့နောက်တစ်ခါနံပါတ်3ကမှရှိတဲ့တရားတွေဘလုံးနည်းနဲ့ရောက်လာတယ်လေဆိုတော့သူတို့ကတော့အရှင်သဘောပဲသူတို့ကကုဏလိုပဲရှင်သဘောပဲလက်ခံရင်လည်းရတယ်လက်မခံရင်လည်းရတယ်ဘုန်းကြီးတို့ကနေလက်ခံဘုန်းကြီးတို့ပရိသတ်တွေကနဘလောကမှာရှိတဲ့တရားတွေလက်ခံလိုက်မယ်ဆိုလို့ရှိရင်ဒီတန်းသာနေလိုက်အလိုလိုရောက်လာလိုက်မယ်နော်ဘာမှလုံးချမလို့ဘူးဒီတန်းသာငြိမ့်ထိုင်နေမျက်စိကနေမျက်လုံးကနေဖွင့်ကြည့်လိုက်တာနဲ့တပိုင်းနဲ့မြင်တယ်မြင်စေပြတော့မြင်စေဖသဝေဒနာမြင်တာကမြင်စေမြင်စေပြီးတော့ဖသဖသပြီးတော့ဝေဒနာမြင်တာကမြင်တယ်ဖတ်တာကတွေ့တယ်ဝေဒနာကခံစားတယ်မ မြင်တယ်တွေ့တယ်ခံစားတယ်ခံစားပြီးတာနဲ့တပြိုင်နက်ကိုဘာမှတော့တတိတော်မထားမိသေးဘူးဘယ်လိုရောက်လဲအဲ့တဏရောက်လာပြီပြီးတော့ဘယ်လိုရောက်လာလဲဥပါဒဏ်ရောက်လာပြီပြီးတော့ဘယ်လိုရောက်လာလဲကာမဘဝကတခုခုလုံးလိုက်ပြီဒီလိုမဟုတ်လားအဲ့တော့မြင်တယ်တွေ့တယ်ခံစားတယ်ခင်တယ်ဆွဲလာတယ်အထောက်တယ်အရိတ်တရားတွေသည်မိမိကတတိမထားလိုက်မိပြီမဲ့လို့လည်းပဲဓမ္မနိယမအားဖြင့်အစင်မတမ်းမလတမ်းကိုယ်တည်းမထားမိပေမဲ့မြင်တာနဲ့တစ်ပိုင်းနဲ့တွေးတယ်တွေးတာနဲ့တစ်ပိုင်းနဲ့ခံစားတယ်ခံစားပြီးတာနဲ့တစ်ပိုင်းနဲ့အဲခင်တယ်ခင်တာနဲ့တစ်ပိုင်းနဲ့ဆွဲလန်းတယ်ဆွဲလန်းတာနဲ့တစ်ပိုင်းနဲ့အာထုတ်တယ်အာထုတ်တယ်အဲ့ဒီတော့သလာယရဏဖသဝေရဏဒနာဝရကတ္တပါဘုရားဒနာဝရကံဒီတိကျခွဲထားပြီမဲ့လို့လည်းပဲခွင့်တော်ပြိတ္တတိဒီတိုင်းသာနေမယ်ဆိုလို့ရှိရင်လောလောဆယ်ပစ္စုပ္ပန်ခန္ဓာထဲမှာသူမရောက်ဘူးလားရောက်ရလုံးလေးဖွင့်ကြည့်လိုက်တာနဲ့တပြိုင်တည်းပါလေသလာယရဏဖသဝေရဏဒနာဥပါဒကံမြန်မာလိုပြောရင်ဘယ်လိုပြောမလဲမြင်တယ်တွေးကြည့်တယ်ခံစားတယ်ခင်တယ်ဆက်လန်းတယ်အာထုတ်တယ်နားကလေးကနေသာနားထောင်လိုက်တာနဲ့တပြိုင်တည်းဘာဖြစ်တော့ကြားတယ်တွေးကြည့်တယ်ခံစားတယ်ခင်တယ်ဆက်လန်းတယ်အာထုတ်တယ်နှာခေါင်းကနေနားကိုရှူလိုက်တာနဲ့တပြိုင်တည်းခင်တယ်ဆက်လန်းတယ်အာထုတ်တယ်တွေးကြည့်တယ်အဲမြင်နားနဲ့နာနဲ့တွေ့ရတဲ့ခံစားရတဲ့ခင်တဲ့ဆက်လာတဲ့အာထုတ်တယ်။အရသာကလေးစားလိုက်တာနဲ့တပြိုင်တည်းဘာဖြစ်တော့စားတယ်တွေ့ရတဲ့ခံစားရတဲ့ခင်တဲ့ဆက်လာတဲ့အာထုတ်တယ်။နော်။တခုခုကိုတွေ့ထိလိုက်တာနဲ့တပြိုင်တည်းတွေ့ရတဲ့နော်တွေ့တယ်ထိတယ်ခံစားရတယ်ခင်တဲ့ဆက်လာတဲ့အာထုတ်တယ်။တွေးလိုက်ကြံလိုက်တော့လည်းတွေ့တယ်တွေ့ထိတယ်ခံစားရတယ်ခင်တဲ့ဆက်လာတဲ့အာထုတ်တယ်။ဆိုတော့နံပါတ်3ကမှရှိတဲ့တရားတွေဒီတိကျဖြစ်တာလားတင့်ကွက်တဲ့ရောက်လာတာလားနေကွက်ထဲရောက်လာတာဒီတိုင်းနေရောက်လာမှာပဲမရောက်သေးခြင်းမလို့ရမလဲဝိပဿနာနဲ့တက်ဘာလို့ရမလဲတတိနဲ့တက်သမာဓိနဲ့တက်ပညာနဲ့တက်ဟုတ်တယ်မဟုတ်လားဘယ်နေရာကနေတက်ရမှာလဲဝေဒနာရဲ့နောက်ကတက်ဘယ်နေရာကတက်မလဲအဝေဒနာရဲ့နောက်ကနေတက်မယ်ဆိုတော့ဒီတိုင်းတက်လို့ရပါမယ်ဝေဒနာရဲ့နောက်ကနေပြီးတော့မင်းမလာနဲ့ဆိုတဲ့နာမောင်းထုတ်လို့ပဲဖြစ်မလဲမောင်းထုတ်လို့ရပါမလားမရဘူးဘိုင်းတော်ပရိသတ်တွေကမောင်းထုတ်မလားလက်ခံမလားလက်ခံမဲ့လူတွေဘယ်လိုမှမောင်းထုတ်မှာမဟုတ်ဘူးဟုတ်တယ်မဟုတ်လားအဲ့တော့သူတိုင်းနေလို့ကတော့မျက်လုံးကနေဖွင့်ကြည့်လိုက်တိုင်းတဏှာဥပါဒကံတဏှာဖြစ်ရင်ဝိဇ္ဇာကပါဘူးလားပါလားကံဖြစ်ရင်သင်္ခါရပါဘူးလားပါလားသုံးပါလို့ပြောပေမဲ့တကယ်ရွတ်ပါ၅ပါဒီလိုမဟုတ်လားအဲ့ဒီတော့တဏှာဥပါဒကံကရှောက်တာကဘယ်လိုကိုရှောက်တဏှာဥပါဒကံကြောက်တာဘယ်လိုကိုကြောက်တော့ဘောင်းရုံပြိတ္တတွေကိုကြောက်သလားအများရာပေါင်းသိဖြစ်နေတာမကြောက်ဘူးဟုတ်တယ်မလားဘောင်းရုံပြိတ္တတွေနဲ့တဏှာဥပါဒကံနဲ့ပေါင်းသိမပြူလားဖြစ်ကြောက်လားမောင်းထုတ်လို့ရမလားသူကြောက်တာဘယ်လိုကြောက်မက်ကိုကြောက်ဝိပဿနာမက်ကိုကြောက်ဒါတော့သူကြောက်တဲ့ပစ္စည်းရအောင်လုပ်တာဟုတ်တယ်မလားသူတို့ကမလာစေခြင်းရဘာလို့မလဲသူကြောက်တဲ့ပစ္စည်းကိုရအောင်လုပ်တာနော်သူကြောက်တဲ့ပစ္စည်းရအောင်လုပ်တာသူကြောက်တဲ့ပစ္စည်းကဘယ်လိုပါလဲမက်ကဲအောင်လုပ်တာမက်ဆိုတာဘာလို့တာလဲညံမက်ဆိုတာဘယ်လိုတော့ညံညံဆိုတာဘာလို့တာတော့သိတာသိတာညံကဘာလို့တာလဲဘာကိုသိတော့သစ္စာကဘယ်လိုတော့သစ္စာကဘယ်နှပါလဲ၄ပါအဲ့ဒီကဘယ်သစ္စာသိရမှာလဲအဲဒုက္ခသစ္စာဆိုတာဘယ်လိုတော့ခန္ဓာ၅ပါဘယ်လိုတော့အော်ဒီလိုဆိုတော့ဉာဏ်ကဘယ်လိုသိမလဲခန္ဓာငါးပါးသိလက်ပတ်ပြီးတော့ပြောမနေနဲ့တခါလေဒါတိုင်းသာပြောလဲဘယ်လိုသိရမှာလဲခန္ဓာငါးပါးသိခန္ဓာငါးပါးကနှိမ့်ကွက်မှာရှိတယ်ဟုတ်တယ်မဟုတ်လားတာရကအနေနဲ့နှိမ့်ကွက်လို့ပြောတာပေါ့နော်တဘာဝကတော့မိမိခန္ဓာပါပေါ့မြင်လိုက်ရင်မြင်တဲ့အချိန်မှာဖြစ်တယ်ကြားလိုက်ရင်ကြားတဲ့အချိန်မှာဖြစ်တယ်နားလိုက်ရင်နားတဲ့အချိန်မှာဖြစ်တယ်စားရင်စားတဲ့အချိန်မှာဖြစ်တယ်တွေးတဲ့ရင်တွေးတဲ့အချိန်မှာဖြစ်တယ်တွေးရင်တွေ့တဲ့အချိန်မှာဖြစ်တယ်ဘယ်နေရာမှာဖြစ်တယ်လဲမြင်စိတ်မျက်စိချင်းမှာဖြစ်တယ်ကြားစိတ်နားချင်းမှာဖြစ်တယ်နားစိတ်စားစိတ်ရနာကောင်းစိတ်ကာယချင်းမှာဖြစ်တယ်တွေးတော်စိတ်မနှောမှာဖြစ်တယ်ဒီတော့ဘာကြောင့်ဖြစ်တယ်ဆိုတာလည်းသိသွားပြီဘာကြောင့်သိပရိစ္ဆာသမုပ္ပါဒ်လေးလားလို့သိတာဘယ်လိုနေနဲ့တွဲဖြစ်တယ်ဆိုတာလည်းမသိဘူးလားသိတာဘာကြောင့်သိပရိစ္ဆာသမုပ္ပါဒ်လေးလားလို့သိတာဘယ်နေရာမှာဖြစ်တယ်ဆိုတာလည်းမသိဘူးလားသိတာ။ဘာကြောင့်သိတော့ပဋိစ္စသမုပ္ပါဒ်လေးလားလို့သိတာ။ဒီနေရာမှာရှုရမှားမယ်ဆိုတာလည်းမသိဘူးလားသိတာ။ ဘာကြောင့်သိလဲပရိစ္ဆာသမုပ္ပါဒ်လေးလာလို့သိတာဟုတ်တယ်မဟုတ်လားကျန်တော်ဥပါဒကမလားသိချင်းရှုရမှတ်မယ်ရှုရမယ်မှတ်မယ်ကြည့်ရမယ်ဒီလိုမဟုတ်လားဒါပရိစ္ဆာသမုပ္ပါဒ်မှာဝေဒနာတဏှာဥပါဒကဒီလိုစင်ပြထားတဲ့အခါကျတော့တဏှာဥပါဒကမလားသိချင်းရင်ခန္ဓာရဲ့နောက်ကနေရှုနဲ့မှတ်တဲ့မဲ့ဝင်ရမယ်ဆိုတော့အတိတ်ဒီပရိစ္ဆာသမုပ္ပါဒ်လေးလာလိုက်တော့ရှင်းရှင်းလင်းလင်းမသိဘူးလားသိပြီးသွားတာပဲအဲ့တော့တည်သွားသည့်အတွက်ရှုရမှန်းမယ်ဝိပဿနာရှုရမယ်ဆိုတော့အတိလေးဝင်မလားဝင်သွားအဲ့ဒီအတိတိတခြားကြောင့်သိတာလားပရိစ္ဆာသမုပ္ပါဒ်လေးလာလို့သိပရိစ္ဆာသမုပ္ပါဒ်ကကြီးကြီးကျယ်ကျယ်သာပြောနေတာတကယ်တမ်းကျတော့ခန္ဓာဖြစ်စဉ်ပဲပရိစ္ဆာသမုပ္ပါဒ်လို့နာမည်မတက်လည်းပဲခန္ဓာဖြစ်စဉ်လို့ပြောရင်လည်းပရိစ္ဆာသမုပ္ပါဒ်လို့ပဲပါလိုက်ပေါ့ဒီလိုမဟုတ်လားကဲကောင်းပြီဒါဖြင့်တော့ဒီတာရကသည်ဝမ်းနဲ့သွေးရမယ့်တာရကမဟုတ်ဘူးစာရထက်မှာစာရထက်မှာပဲရှိစာရထက်ကတာရကသည်စာရထက်မှာပဲထားတကယ်ရှိတော့စာရမရှိနဲ့ဘယ်သွားရှိအောင်အဲ့ဒါစာရကိုခန္ဓာဝမ်းနဲ့ကိုတည်သွားလို့ရမလားစာရကစာရထက်မှာပဲထားဒီလိုမဟုတ်လားအဲ့တော့ဘုန်းကြီးတို့စာရထက်မှာပရိသတ်သမုပ္ပါဒ်ကိုပြောနေခြင်းသည်ဝမ်းနဲ့တည်သွားဖို့ပြောတာလားတာရကအနေနဲ့သိဖို့ပြောတာလားအဲ့တော့ဝမ်းနဲ့အထိရောက်တည်ဖို့မလိုဘူးဟုတ်တယ်မဟုတ်လားဝမ်းနဲ့ရောက်တည်ဖို့မလိုဘူးဒါကြောင့်မလို့ပရိစ္ဆာသမုပ္ပါဒ်စဝိုင်းကြီးကိုစွဲနေတယ်လို့မထင်နဲ့သဘောပေါက်တာရကပြနေတာနော်ပရိစ္ဆာသမုပ္ပါဒ်စဝိုင်းစာရွက်ကြီးကိုစွဲနေတယ်လို့မထင်နဲ့စွဲနေတယ်ဆိုရင်ဒိဋ္ဌိဖြစ်သွားလိမ့်မယ်စွဲနေတာလားသဘောပေါက်နားလည်အောင်တာရကပြနေတာသဘောပေါက်နားလည်သွားပြီဆိုဒီစာရွက်လိုသေးလားမလိုတော့ဘူးဘယ်မှာကြည့်ခန္ဓာမှာခန္ဓာမဏ္ဍပါလဲမြင်စိတ်ပေါ်လဲခန္ဓာမဏ္ဍပါကြားစိတ်နာစေရနာကောင်းစေစားစေတွေးတော်စေအဲ့ဒီ၅ပါးနောက်မှာဒီတိုင်းနေမယ်ဆိုဘယ်လိုတွေလာမလဲတဏှာဥပါဒကံလာမယ်အဲ့ဒီတရားတွေဘုန်းတော်ပရိသတ်တွေကလာတာကိုကြိုက်သလားမကြိုက်ဘူးလားမကြိုက်တော့ဒီမျိုးပေါ့ကြိုက်တော့ဘာမှမလုပ်နဲ့ဒီတိုင်းပြန်တော့ဟုတ်တယ်မလားလာတာကိုကြိုက်ရင်ဘာမှလုပ်စရာမလိုဘူးပြန်တော့မကြိုက်ဘူးဆိုရင်ဘာလုပ်မလဲမဲ့ဒီနေရာမှာသွင်းပေးဘယ်နေရာမှာသွင်းမလဲခန္ဓာရဲ့နောက်ဘယ်နေရာမှာလဲခန္ဓာကဖြစ်ပြီဆိုရင်ခန္ဓာဖြစ်ပြီတာနဲ့တပြိုင်တည်းခန္ဓာနောက်မှာဘယ်လိုလာမလဲမက်မက်လာခန္ဓာဖြစ်ပြီခန္ဓာနောက်မှာဘယ်လိုလာမလဲဒါမြင်စိတ်ပေါ်တယ်မက်ဝင်လာကြားစိတ်ပေါ်တယ်မက်ဝင်နားစိတ်ပေါ်တယ်မက်ဝင်အဲ့ဒီမက်ကဘယ်လိုကြည့်မလဲဒီခန္ဓာကိုကြည့်ဟုတ်တယ်မဟုတ်လားအဲ့တော့ကဲကောင်းပြီဒါဖြစ်မက်စရာကအချင်းချောလိုက်တော့တတိသမာဓိပညာအဲ့ဒီခန္ဓာပေါ်တာဘယ်လိုနဲ့စောင့်ကြည့်ရမှာလဲတတိနဲ့စောင့်ကြည့်မြေစိတ်မပေါ်ခင်ကတည်းကကြီးတော့မယ်လို့အာယူလိုက်ကြတဲ့ကမျက်စိကြည့်မှမြေစိတ်ပေါ်တော့မယ်ဆိုတာသိလိုက်ကြည့်လိုက်တာနဲ့မြေစိတ်ပေါ်သွားပြီမြေစိတ်ပေါ်တာနဲ့အဲ့ဒီမြေစိတ်ကိုတန်းပြီးတော့သိလိုက်သိလိုက်တာတတိစွတ်စွတ်ဆဆဖြစ်လိုက်ရင်သမာဓိအေးဒါကယုံနာပဲဒါကဖြစ်သဘောဖြစ်သဘောပဲလို့ပိုင်းခြားသိလိုက်တာကပညာတတိသမာဓိပညာကိန်းသွားရင်မက်ကင်တရားကိန်းသွားပြီဟုတ်တယ်မဟုတ်လားအဲ့တော့ခန္ဓာဖြစ်တဲ့ခန္ဓာတော့ကဘယ်လိုလဲမက်ဘာခန္ဓာပဲဖြစ်ဖြစ်ခန္ဓာတော့ကမက်ခန္ဓာမက်ခန္ဓာကဖြစ်ဖြစ်ဘာသစ္စာမက်ကဘာသစ္စာဒီတော့ဒုက္ခသစ္စာတော့ကနေမက်ကသစ္စာလိုက်မြေစိတ်ပေါ်မြေစိတ်တော့ကမက်ကသစ္စာလိုက်မြေစိတ်ပေါ်မြေစိတ်ရှုကြားစိတ်ပေါ်ကြားစိတ်ရှုနာစိတ်ပေါ်နာစိတ်ရှုစားစိတ်ပေါ်စားစိတ်ရှုယန္တာကောင်းစိတ်ပေါ်ရင်ယန္တာကောင်းစိတ်ရှုတွေးစိတ်ပေါ်ရင်တွေးစိတ်ရှုဒါပရိစ္ဆသမုပ္ပါဒ်ကပေးတဲ့အတိပဲဟုတ်တယ်မဟုတ်လားဒါတော့ပရိစ္ဆသမုပ္ပါဒ်ကြည့်ပြီးတော့ဝိပဿနာရှုလို့မရဘူးလားရရတယ်မရဘူးလို့မထင်နဲ့မရဘူးဆိုတော့မှားတယ်အခုပဲဘုန်းတော်ပရိသတ်တွေရှုတတ်ပြီမဟုတ်လားစပိုင်းအကူညီမယူပဲဒီတိုင်းပြောရင်နိုင်ွယ်ပြောလဲနားလဲချင်မှာနားလဲမှာစပိုင်းနဲ့ကြတော့လောလောနဲ့နားလဲပါတယ်ဟုတ်တယ်မဟုတ်လားကဲကောင်းပြီဒါပြောလို့အဲ့ဒီလိုရှုတဲ့အခါကျတော့မက်ဖြစ်နေတဲ့အချိန်သတိသမားရိပညာကိန်းနေတဲ့အချိန်မှာတဏှာလာအောင်မလားမက်ဒီဘာနဲ့တူတယ်လဲဆိုရင်နဲ့မီးထဲမှာရဲရဲနေအောင်ဖောက်မီးဖောက်ထားတဲ့တန်ချောင်းကြီးလိုပဲတဲ့အချိန်သိပ်ပြင်းအဲ့တော့ရှိသိမြင်တဲ့သိပြင်းတဲ့အခါကျတော့တဏှာရောဥပါဒနာကိလေသာတွေကဘာနဲ့တူတယ်လဲဆိုတော့ယင်တို့ခြင်းတို့မှတ်တို့နဲ့တူတယ်တဲ့ယင်တို့ခြင်းတို့မှတ်တို့သည်တန်ကြောက်ဒီတိုင်းထားရင်အနာကိုမကပ်ဘူးလားကဒီတိုင်းဒီတိုင်းယောဒနာတန်ကြောက်ဆိုရင်လေယင်တို့ခြင်းတို့မှတ်တို့နားမကပ်ဘူးလားကကပ်မိဖို့တဲ့ထဲပြီးတော့ယဲနေအောင်မိဖို့ထားတဲ့တန်ကြောက်ယင်တို့ခြင်းတို့မှတ်တို့နားကပ်မကပ်ပြေးပြီဟုတ်တယ်မဟုတ်လားရင်တော့ခြင်းတော့မှတ်တော့မလားစေခြင်းတန်ကြောင်းဒီတိုင်းထားမလားမိဖို့ထား ဒီနေရာမှာလည်းပဲခန္ဓာနောက်ကနေမက်ကင်လာကဲအောင်ကြိုးစားမက်ကင်ကျင်းနေရင်တဏှာဥပါဒကိလေသာလာအောင်မလားမလာတော့ဘူးနော်တဏှာဥပါဒကိလေသာမလာတော့ဘူးဘယ်အချိန်မှပြန်လာမယ်တန်ကြောင်းကြီးမီးအေးသွားရင်ရင်ကောင်းချင်းကောင်းနေပြန်လာသလိုမိမိတို့ရဲ့တဏှာမှာတတိသမာဓိပညာလွတ်သွားရင်ဘယ်လိုရောက်လဲတဏှာဥပါဒကံရောက်လာမှာပဲဒီတော့ဝိပဿနာလေးပြေရှုလိုက်စကားလေးပြေပြောလိုက်ဝိပဿနာလေးပြေရှုလိုက်စကားလေးပြေပြောလိုက်အဲ့ဒီတော့သတိနဲ့လက်လုံးနဲ့ဘယ်လိုတွေရောက်လာမလဲတဏှာဥပါဒကံတွေရောက်လာမှာပေါ့ဟုတ်တယ်မဟုတ်လားဒီတော့တဏှာဥပါဒကံတွေရောက်မလာဘူးလို့လုံးဝမလဲမက်ကိုသတိသမารိပညာစရမက်ကိုအမြဲတမ်းကိန်းနေအောင်ကြိုးစားအမြဲတမ်းကန့်နေအောင်ကြိုးစားနော်မိဘတို့တဲ့တန်ကြောင်အေးမသွားစေနဲ့ဘုန်းတော်ပရိသတ်ကြီးအခုတန်ကြောင်မိဖို့နေတာမဟုတ်လားဘယ်ရက်ပေါ့ဘူးလေးရက်နောက်5ရက်6ရက်9ရက်ဒီနေ့5ရက်6ရက်9ရက်9ရက်ပြည့်သွားရင်တန်ကြောင်းပါဖြစ်မယ်အေးသွားရင်ဘယ်လိုရောက်လာမလဲရေကောင်းချင်းကောင်းနေရောက်လာပြီဟုတ်တယ်မဟုတ်လားအဲ့တော့ရေကောင်းချင်းကောင်းနေရောက်မလာစေခြင်းရင်တန်ကြောင်းကြီးကိုအများအပူအောင်မီးဖို့တိုက်တာတဏှာပါဒနဲ့မလာစေခြင်းဘာလို့မလဲမဲခင်မြတာကိန်းထားဒီလိုမလားမဲခင်မြတာကိန်းထားနော်အဲ့တော့မဲခင်ကိန်းတော့မဲခင်စရာတခြားလားခန္ဓာကိုရှုတဲ့တရားလားခန္ဓာကဘယ်နှပါလဲဘယ်ခန္ဓာပဲပေါ်ပေါ်ပေါ်တဲ့ခန္ဓာရှုဆိုတော့ဘယ်အကွက်မှာရှိတဲ့ခန္ဓာကိုရှုရမှာလဲနေကွက်မှာပေါ်တဲ့ခန္ဓာသည်ဖြစ်လဲမဖြစ်ဘူးလားဖြစ်လားပြက်ကောင်းမပြက်ဘူးလားပြက်လားဖြစ်တာသည်တခြားလားဇာတိပြက်တာသည်တခြားလားမရဏဒီတော့ဖြစ်ပြက်ကိုရှုရင်သရာဇာတိသရာမရဏကိုလည်းရှုရမှာမပြက်ဘူးလားကြောင့်အတူတူပဲခန္ဓာရှုတာကခန္ဓာကမှရှုတယ်ဖြစ်ပြက်မြင်ရင်ခန္ဓာလုံးသိလိုက်ရင်နံပါတ်နဲ့အကွက်ဖြစ်ပြက်မြင်ရင်နံပါတ်လေးအကွက်ဒါနံပါတ်2ကွက်နဲ့နံပါတ်4ကွက်ဒီတခြားလားအရှုခံခန္ဓာနံပါတ်2ကွက်နဲ့နံပါတ်4ကွက်ဒီပါလေအရှုခံခန္ဓာနံပါတ်1ကွက်နဲ့နံပါတ်3ကွက်ဒီပယ်ရမယ့်ခန္ဓာဘာနဲ့ပယ်မလဲမဲ့နဲ့ပယ်ရအောင်ဒီထဲမှာပြမလာတာမဲ့ဟုတ်တယ်မလားဒုက္ခသစ္စာနဲ့သဗ္ဗုဒ္ဓယသစ္စာတော့မပြဘူးလားပြထားမယ်မဂ္ဂသစ္စာတော့ပြမထားဘူးဒါကဉာဏ်ထဲမှာပေါ်မှာနော်အဲ့တော့ဉာဏ်ထဲမှာမဂ္ဂသစ္စာဆိုတဲ့မဲ့ပေါ်လိုက်တာနဲ့တကယ်နဲ့အဲ့ဒီမဲ့နဲ့တခြားရှုရမလားခန္ဓာရှုရမလားပဲကွက်မှာရှိတဲ့ခန္ဓာတော့နေကွက်နဲ့လေးကွက်မှာရှိတဲ့ခန္ဓာကိုရှုအဲဒီလိုရှုတော့တေးကွက်နဲ့သုံးကွက်လာအောင်မလားဘာသစ္စာတွေသေးတော့သမုဒယသစ္စာတွေသေးတယ်ဘယ်လိုလဲသတ်လို့သေးတာလဲမဲ့နဲ့သတ်လို့သေးတာအေးအဲ့ဒီမဲ့သေးသမုဒယသစ္စာကိုသတ်ပြီးတော့နံပါတ်နေကွက်မှာရှိတဲ့သမုဒယသစ္စာသတ်လိုက်ပြီဆိုရင်နံပါတ်သုံးကွက်ကရှိတဲ့ဒုက္ခသစ္စာလာအောင်မလားဒီတော့နံပါတ်နေကွက်မှာလည်းဘာမှမရှိတော့နံပါတ်သုံးကွက်မှာလည်းဘာမှမရှိတော့ဘူးဆိုရင်ပရိစ္ဆသမုပ္ပါဒ်ဒီဝိုင်းပြေအောင်မလားရက်သွားမလားပရိစ္ဆသမုပ္ပါဒ်သာသနာ့ရှင်ရက်သွားအောင်ဘာနဲ့ဖြတ်လိုက်တာလဲအဲမနဲ့ဖြတ်လိုက်တာဒီတော့ပရိစ္ဆသမုပ္ပါဒ်နားလည်ရင်ဝိပဿနာရှုသင့်သလားမရှုသင့်ဘူးလားဆိုတာလို့သဘောပေါက်တယ်ဟုတ်တယ်မဟုတ်လားအဲဝိပဿနာရှုတော့မယ်ဆိုတော့ဘလို့ရှုရမယ်ဆိုတာသဘောမပေါက်လားပေါက်လားတခြားရှုရမလားခန္ဓာရှုရမလားခန္ဓာရှုရမလားခန္ဓာရှုရင်နံပါတ်3ကွက်လာအောင်မလားတဏှာဥပါဒကံလာအောင်မလားမလာတော့ဘူးဒီတော့တဏှာဥပါဒကလာစေခြင်းပါတယ်ဆိုဒီတိုင်းနေလိုက်တဏှာဥပါဒကရက်စေခြင်းပါတယ်ဆိုရင်ဝိပဿနာရှုဘယ်လားလာမပြန်တော့ဘူးပေါ့ဒီလိုလားဟမ်မပြန်တော့ဘူးပေါ့တခါတည်းပဲဆက်ရှုတော့မှာပေါ့ဟုတ်လားအဲ့ဒါကြောင့်မလို့ပရိစ္ဆသမုပ္ပါဒ်တရားသည်မိမိရဲ့အတိတ်လမ်းကြောင်းကိုလည်းသဘောပေါက်ထားတယ်အနာဂတ်လမ်းကြောင်းကိုလည်းသဘောပေါက်တဲ့အတွက်အတိတ်လမ်းကြောင်းကိုကြည့်ပြီးတော့အနာဂတ်လမ်းကြောင်းအတွက်ရွေးချယ်ရမယ်ဒီလန်ကြီးရှားပြစ္ဆောက်ပါခန္ဓာမှာကိုလုံးသိတဲ့အလုပ်ကိုရွေးဟုတ်တယ်မလားခန္ဓာကိုပဲသိမ့်ပိုက်ထားမလားဒီခန္ဓာကိုပဲဖြည့်ပြမြအောင်ရှုပြီးတော့ကိုယ့်ရဲ့တဏ္ဍာကနေပြောင်းအောင်လုပ်မလားဒါကိုယ့်နဲ့ကိုရွေးနော်သိမ့်ပိုက်ထားမယ်ဆိုတော့တဏှာဥပါဒကံလာမှာပဲဒီခန္ဓာကိုဖြည့်ပြမြအောင်ရှုမယ်ဆိုရင်တဏှာဥပါဒကံငြိမ့်မယ်တဏှာဥပါဒကံငြိမ့်ရင်အနာဂတ်မှာလည်းဒုက္ခသစ္စာတွေမသိမ့်မလားသိမ့်အကြောင်းသိလို့ကြုံငြိမ့်တာဒီဘာသစ္စာတော့အဲ့ဒါနိဗ္ဗာန်ပဲပေါ့ဟုတ်တယ်မလားနိဗ္ဗာန်လို့ကျင်ဒီပရိစ္ဆသမုပ္ပါကလည်းပဲနိဗ္ဗာန်ရောက်ကြောင်းလမ်းကြောင်းတွေမပြဘူးလားပြတယ်အဲ့ဒီလမ်းကြောင်းတန်လိုက်ပေါ့သဘောပေါက်လားကဲဒါဖြင့်သာဓုခေါ်တော့ကြအောင်ဆိုအေးကြမှာချက်သာစွာဖြင့်မြတ်စွာဘုရားရှင်ဤသာသနာတော်မြတ်ကြီးကိုနိလသပွားတင်နေအောင်ပြည့်စုံဆောက်ရှောက်ထောက်ပံ့တဲ့သာသနာပြည့်ပုံကုန်မြတ်ဖြစ်ကြပါစေ